Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA American အသံရဲ့2020ခုနှစ်နိုဝင်ဘာလ23ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရုပ်ကနေထုတ်လည်းပေးနေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြတော့မှာပါအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အစိုးရအဖွဲ့အတွဲရထားတဲ့ဝန်ကြီးနာမည်စင်ကိုအင်္ဂါနေ့မှာပထမဆုံးကြေညာမယ်လို့ခန့်မှန်းရပါတယ်ဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းအန်တိုနီဘလင်ကင်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးထားတယ်လို့သတင်းတွေထွက်နေပါတယ်သမ္မတအိုဘားမားအစိုးရလက်ထက်အမျိုးသားလုံခြုံရေးအစီအမံတာဝန်ယူခဲ့တဲ့ဘလင်ကင်နဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်တို့ကြားရင်းနှီးတဲ့ဆက်ဆံရေးရှိပါတယ်သူကဝန်ကြီးရာထူးအဖြစ်ရွေးထားတဲ့ဆိုတဲ့သတင်းတွေတနင်္ဂနွေနေ့နောက်ပိုင်းမှာသတင်းဌာနအတော်များများကနေထွက်ပေါ်လာတာပါအာဖရိကဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းလင်နာသောမတ်စ်ဂရင်ဖီဂရောကုလသမဂ္ဂဆိုင်ရာအမေရိကန်သံဘအဖြစ်နဲ့ဂျက်ဆာလီဗန်ဂရောမစ္စတာဘနန်ရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်ရထားတယ်လို့လည်းဆိုပါတယ်သမ္မတကျန်းကျင်ပွဲကျင်းပမဲ့ဇန်နဝါရီလ20ရက်နေ့မှာ46ဦးမြောက်အမေရိကန်သမ္မတဖြစ်လာမဲ့မစ္စတာဘတ်တန်ကအခုလိုပြင်ဆင်မှုတွေလုပ်နေပေမဲ့သမ္မတဒိုနယ်ထရမ့်ကတော့ရွေးကောက်ပွဲရှုံးနေတာကိုလက်မခံသေးပါဘူး။မနေ့တနင်္ဂနွေနေ့တုန်းကလည်းရွေးကောက်ပွဲမဲမတမာမှုတွေကိုအကြီးအကျယ်ရှိခဲ့တာဖော်ထုတ်မဲ့ Republican တွေအပြင်းထန်ဆောင်ရွက်ပါဆိုပြီး Twitter ဆက်မျက်နှာမှာသမ္မတထရမ့်ကရေးသားခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်အောင်နိုင်ရေးအဖွဲ့ရဲ့ဥပဒေကြောင့်ကဆောင်ရွက်ချက်တွေလည်းခုထိအောင်မြင်မှုမရသေးပါဘူး။တရုတ်နိုင်ငံရဲ့ရေပြင်းနယ်နိမိတ်ချက်ထွင်မှုကိုကန့်ကွက်နေတဲ့နိုင်ငံတွေကိုကူညီပံ့ပိုးတဲ့အနေနဲ့အမေရိကအမျိုးသားလုံခြုံရေးအကြံပေး Robert O'Brien ဒီကနေ့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကိုသွားရောက်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံခြားဝန်ကြီး Ted Drolloxin နဲ့တွေ့ဆုံဆွေးနွေးပြီးသူကအခုလိုပြောကြားပါတယ
်။ President Trump is standing with President Duterte as we combat ISIS here in Southeast Asia.The United States welcomes President
အရှိတောင်အာရှနိုင်ငံထက်ကအိုင်ဆိုရောက်အကြံဖက်အဖွဲ့ကိုချေမှုန်းဖို့သမ္မတဒူတာတေးနဲ့အတူသမ္မတဒိုနယ်ထရမ့်မျက်တည်နေပါတယ်။ American Philippine CA တပ်ဖွဲ့တွေအပြန်အလှန်စီလိုမဲ့ VFA စာချုပ်ကိုသမ္မတဒူတာတေးကရက်တိုးလိုက်တာကို American ကကြိုးဆိုပါတယ်။အကြံဖက်မှုတံပြန်ချေမှုန်းရင်းမှာ Philippine ကာကွယ်ရေးဝန်ကြီးဌာနနဲ့ဆက်ပြီးတော့အနီးကပူးပေါင်းဆောင်ရွက်သွားမှာပါလို့အမျိုးသားလုံခြုံရေးအကြံပေး Mr. O'Brien ကမနီလာမြို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။တရုတ်ရလုံရက်ကသမ္မတဒိုနယ်ထရမ့်လက်ထက်မှာအင်အားကြီးနဲ့နိုင်ငံခြားမပြေမလည်ဖြစ်လာစေတဲ့ကိစ္စတစ်ခုဖြစ်တယ်လို့ကြွန့်ကျင်သူတွေကသုံးသပ်ကြပါတယ်။မစ္စတာဘရိုင်ရဲ့နိုဝင်ဘာ20ကနေ22ရက်နေ့အထိတွားရောက်ခဲ့တဲ့ဗီယက်နမ်ခီးစဉ်အတွင်းမှာလဲသူဟာဗီယက်နမ်ဝန်ကြီးချုပ်ငူယင်ဇုံဖုန်းနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံတကာလုံခြုံရေးနဲ့တရားဥပဒေတွေကိုလေးစားလိုက်နာမှုရှိအောင်ပံ့ပိုးကူညီမဲ့ခိုင်မာအကောင်ပြီးချမ်းသာကျော်ဝါတဲ့လှုပ်လှက်တဲ့နိုင်ငံတစ်ခုဖြစ်အောင်ဗီယက်နမ်ကိုအမေရိကန်ကအားပေးကူညီသွားမယ်ဆိုတာထားလောင်းအတည်ပြုပါတယ်လို့မစ္စတာအိုဘရန်ကပြောဆိုခဲ့ကြောင်းဗီယက်နမ်အမေရိကန်တန်ရုံးရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဗြိတိန်နဲ့ဘရာဇီးနိုင်ငံမှာလူရင်းနဲ့စမ်းသပ်နေတဲ့ AstraZeneca ဆေးကုမ္ပဏီရဲ့ COVID-19 ရောဂါကာကွယ်ဆေးတွေကောင်းကောင်းထည့်ရောက်မှုရှိတာတွေ့ရကြောင်းနဲ့ကုသဘောနဲ့ကာကွယ်ဆေးထိုးစမ်းသပ်ခံရသူတယောက်ကမှဆေးရုံတင်ရတာဒါမှမဟုတ်ပြင်းထန်တဲ့ရောဂါလက္ခဏာတွေမတွေ့ရဘူးလို့ကုမ္ပဏီကတင်လာနေမှာပြောပါတယ်။ Oxford တက္ကသိုလ်နဲ့ပူးပေါင်းလုပ်ကိုင်နေတဲ့ AstraZeneca ဆေးကုမ္ပဏီကလူတွေကို COVID ကာကွယ်ဆေးနှလုံးထိုးပြီးတော့စမ်းသပ်နေတာပါ။လူ3000ကိုပထမဆေးတလုံးထိုးပြီးတဲ့အခါဆေးအာနီတင်ထိရောက်မှုကဖြမ်းမြ80ရာခိုင်နှုန်းရှိပြီးတော့တလအကြာမှာဒုတိယဆေးထိုးလိုက်တဲ့အခါမှာတော့90ရာခိုင်နှုန်းထိရောက်မှုရှိတယ်လို့ဆိုပါတယ်။ကာကွယ်ဆေးနဲ့ပတ်သက်တဲ့ data အချက်အလက်တွေကိုဆက်ပြီးတော့ထုတ်ပြန်သွားဖို့ရှိသလိုဆေးရဲ့ထိရောက်မှုဆေးအာနီတင်ဘလောက်ခံတယ်လဲဆိုတဲ့လေ့လာစာစစ်ချက်တွေထပ်လုပ်သွားဖို့ရှိတယ်လို့ကုမ္ပဏီကတနင်္လာနေ့မှာပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟူဟာဆိုရီအာရေဗျအရှိစာမင်းသားမိုဟာမက်ဘင်ဆော်မန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့ကိုတွေ့ဆုံဖို့ဆိုရီအာရေဗျနိုင်ငံကိုတနင်္ဂနွေနေ့ကလွှဲဝတ်သွားရောက်ခဲ့တယ်လို့အစ္စရေးသတင်းကတနင်္လာနေ့မှာဖော်ပြပါရယ်တယ်။တယ်လာဗစ်ကနေဆိုရီအာရေဗျနိုင်ငံထဲကနီယော်မြို့ကိုတည်တံ့ကြက်လျင်သွားရောက်ပြီးနိုင်ပိုင်းအကြမ်းပြန်လာတဲ့လေယာဉ်ပြန်တန်းရလမ်းကြောင်းကိုခြေရခံထားတဲ့သတင်းအချက်လက်တွေကိုလည်းကိုကားဖော်ပြထားပါရယ်။မစ္စတာနာတန်ယာဟူရဲ့ယုံကတော့ဒီခီးစင်နဲ့ပတ်သက်လို့ဘလို့မှတ်ချက်မျိုးမှထုတ်ပြန်တာမျိုးမရှိပါဘူး။ဆော်ဒီမင်းသားမိုဟာမက်ဘင်ဆာမန်နဲ့မစ္စတာပွန်ပီယိုတို့နီယော်မြို့မှာတွေ့ဆုံခဲ့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့တနင်္ဂနွေနေ့ကထုတ်ပြန်ချက်မှာလဲမစ္စတာနာတန်ယာဟူအကြောင်းဖော်ပြမထားပါဘူး။
တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာ5လိုက်မီတာ190 kilohertz 1.5 ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်မကြသေးခင်ရဲ့တွေကညီညွတ်စွာဆန္ဒပြတာကြောင့်ဆွဲချက်တင်တရားဆွဲဆိုခံထားရတဲ့ကျောင်းသားတွေကိုမြန်မာအာဏာပိုင်တွေအနေနဲ့ပြန်လွတ်ပေးဖို့နဲ့သူတို့အပေါ်ရာဇဝတ်ကြောင်းအရအေးအေးယူဆောင်ရွက်နေတာတွေကိုရပ်တန့်ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။နိုဝင်ဘာ23ရက်နေ့ရက်စွဲနဲ့လူခွင့်ရေးအဖွဲ့ဆေးဘွဲ့ရဲ့ပူးပေးကြေညာခြင်းမှာမြန်မာအာဏာပိုင်တွေအနေနဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းအင်တာနက်တွေအသုံးပြုမှုကိုကန့်သတ်ပိတ်ပင်ထားတာကိုရုတ်သိမ်းပေးဖို့နဲ့လွတ်လပ်စွာပြောဆိုခွင့်နဲ့စုဝေးခွင့်ဆိုင်ရာဥပဒေတွေကိုနိုင်ငံတကာဥပဒေစံနှုန်းတွေနဲ့အညီပြုပြင်ပြောင်းလဲပေးဖို့တောင်းဆိုထားပါတယ်။ဒါစင်နဲ့ချီတဲ့ကျောင်းသားတွေနဲ့ဆန္ဒပြသူတွေဟာမြန်မာရာဇသက်ကြီးပုံမှန်905ကနေခါငင်းငင်းစွာစုဝေးခြင်းနဲ့ငင်းငင်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေတွေနဲ့တရားရင်ဆိုင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းအစိုးရစစ်တပ်ရဲ့မတရားလုပ်မှုတွေနဲ့ရခိုင်နယ်ချင်းပြည်နယ်အတွင်းအင်တာနက်ပိတ်ပင်ထားတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့စစ်ကားလှုပ်ရှားမှုတွေလှုပ်ဆောင်ခဲ့သူတွေကကျောင်းသားနှုတ်ကိုမန္တလေးမြို့ကတရားရုံးတွေကထောင်နဲ့ခုနှစ်နှစ်စီချမှတ်ခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်နေရတွေကိုငြင်းငြင်းနဲ့နီးနေဝေဖန်တဲ့ကျောင်းသားတွေကိုနှိရှိထောင်နဲ့ချမှတ်တာအံ့ဩထိတ်လန့်စရာဖြစ်တယ်လို့ Amnesty International နဲ့ Human Rights Watch တို့ပါဝင်တဲ့လူခွင့်ရေးဆေးဘွဲ့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်ရှင်။ဟောင်ကောင်မှာပြီးခဲ့တဲ့နှစ်တုန်းကရေးဌာနချုပ်နာခွင့်ပြုချက်မရှိဘဲလူစုလူဝေးလုခဲ့တဲ့အပေါ်အပြစ်ရှိတယ်လို့ဒီမိုကရေစီရေးလှုပ်ရှားသူဂျိုရှောဝန်ကတရားရုံးမှာဒီကနေ့ဝန်ခံလိုက်ပြီးတဲ့နောက်အာဏာပိုင်တွေကသူ့ကိုဖမ်းဆီးလိုက်ပါတယ်။အဖမ်းမခံရခင်တရားရုံးအပြစ်မှာဂျိုရှောဝန်ကသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
်But I'm persuaded.
အာဏာပိုင်တွေကကျွန်တော်ကိုထောင်ထဲနေကောင်းနေစေခြင်းပဲ။ဒါပေမဲ့ကျွန်တော်တို့ကိုတန်နိုင်ရောရေကောက်ပွဲအတွက်တားမြစ်မှုတွေရောထင်ရဆိုင်ကျင့်သုံးတဲ့အာဏာကရောတားဆီးနိုင်မှာမဟုတ်ဘူးလို့ဂျိုရှောဝမ်ကအဖမ်းမခံရခင်မှာပြောသွားတာပါ။သူဟာဒီမှုမှာပြစ်မှုထင်ရှားရင်ထောင်ထဲသုံးနှစ်အထိကြာခံရနိုင်ပါတယ်။သူနဲ့အတူတရားခွင်မှာပြစ်မှုထင်ရှားကြောင်းဝန်ခံခဲ့တဲ့တက်ကြွလှုပ်ရှားသူ Even Lam နဲ့ Agnes Chow တို့ကိုလည်းယမန်ချုပ်မိနဲ့ဖမ်းဆီးလိုက်ပါတယ်။ဝမ်နဲ့တခြားတက်ကြွလှုပ်ရှားသူတွေကိုအကြိမ်ကြိမ်ဖမ်းဆီးခံရတဲ့အပေါ်မှာအနောက်နိုင်ငံတွေကဝေဖန်နေကြပါတယ်။ဟောင်ကောင်ကိုဗြိတိရှားအစိုးရအုပ်ချုပ်မှုကနေ1998ခုနှစ်နောက်ပိုင်းကိုပဲအုပ်ချုပ်ခွင့်ဆက်ပြီးထားပြီးမြန်မာကြီးအစိုးရရဲ့ထိန်းချုပ်ကန့်သတ်မှုတွေတိုးလာတဲ့အပေါ်မှာလူခွင့်ရေးလှုပ်ရှားသူတွေကထောက်ပြဝေဖန်ကြတာပါ။ဒီမိုကရေစီရေးအကြီးအကျယ်တောင်းဆိုခဲ့တဲ့2014ခုနှစ်ထိလှုပ်ရှားမှုမှာကျောင်းသားကောင်းဆောင်ဂျူရှောဝေါန်လူသိများလာကလေးကတရုတ်အစိုးရကသူ့ရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်နေတာဖြစ်ပါတယ်။ရီနိုနစ်ဆန်ကားကုမ္ပဏီကြီးကဲဟောင်ကာလော့စ်ဂွန်ကိုဂျပန်နိုင်ငံကမှောင်ရင်ဖန်ဆီးထိန်းသိမ်းခဲ့တာဖြစ်ပြီးသူ့အတွက်ဂျပန်ဆိုရကနိနာချင်းနဲ့ရော်ဂျီရီပေးဆောင်ဖို့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတဲ့လူခွင့်ရေးကျွမ်းကျင်သူများအဖွဲ့တစ်ခုကတိုက်တွန်းလိုက်ပါတယ်။2018ခုနှစ်အကုန်ပိုင်းနဲ့2019ခုနှစ်အစောပိုင်းတုန်းကဂွန်ကိုဖန်ဆီးထိန်းသိမ်းခဲ့တာဟာဥပဒေမဲ့ထင်ရဆိုင်လို့ရဖြစ်ပြီးဒီအတွက်ဂျပန်ဆိုရအနေနဲ့အချိန်မဆိုင်မဲ့တာဝန်ယူတာဝန်ခံမှုဒီအဖွဲ့ကတနင်္လာနေ့ကထုတ်ဝေတဲ့သဘောထားကြေညာချက်မှာဖော်ပြထားတာပါ။ဥပဒေမဲ့ဖန်ဆီးခြင်းဆိုင်ရာလုပ်ငန်းအဖွဲ့မှာလွတ်လပ်စွာရည်တည်တဲ့ကျွမ်းကျင်သူ၄ယောက်နဲ့ဖွဲ့စည်းထားတာဖြစ်ပြီးအခုကိစ္စနဲ့ပတ်သက်လို့အပြည့်အဝလွတ်လပ်တဲ့စုံစမ်းခွင့်ပေးဖို့ဂျပန်ဆိုရကိုတောင်းဆိုထားပါတယ်။ဂွန်ကိုဖန်ဆီးထိန်းသိမ်းခဲ့တာမှာတာဝန်ရှိသူတွေကိုလိုအပ်တဲ့အရေးယူမှုတွေပြုလုပ်ဖို့လည်းသူတို့ကတောင်းဆိုထားပါတယ်။ဒီအဖွဲ့ကအခုထုတ်ပြန်တဲ့18မျက်နှာပါသဘောထားကြေညာချက်မှာဂျပန်ဆိုရအနေနဲ့နိုင်ငံတကာဥပဒေနဲ့အညီကာလော့စ်ဂွန်အတွက်တင့်တော်ရဲနေနာဂျီနဲ့ယိုဂျီရီပေးဆောင်ဖို့တိုက်တွန်းထားပါတယ်။ပြင်သစ်လေဗနွန်နဲ့ဘရာဇီးနိုင်ငံသားအသက်66နှစ်ရှိပြီဖြစ်တဲ့ဂွန်ကဂျပန်နစ်ဆန်ကားကုမ္ပဏီကိုနှစ်ပေါင်း20ကျော်ဦးဆောင်ခဲ့တာဖြစ်ပြီးကုမ္ပဏီလူမွေးစင်းကြေညာရတော့မယ့်အခြေအနေကနေကဲတင်ပြီးခဲ့တာဖြစ်ပါတယ်။သူကို2018ခုနှစ်နိုဝင်ဘာလကယုံကြည်မှုအလွဲသုံးစားလုပ်မှုကုမ္ပဏီလုပ်ပိုင်ခွင့်တွေကိုကိုကျိုးအတွက်အသုံးချမှုနဲ့အမျိုးသားလူညွန့်ရေးဥပဒေကိုချိုးဖောက်မှုတွေနဲ့ဆွဲချက်တင်ဖမ်းဆီးခဲ့တာပါ။ဂွန်ကတော့သူ့အမှားလုပ်ထားတာမရှိဘူးလို့ငြင်းဆန်ထားပါတယ်ရှင်။တရားသူကြီးတယောက်ကိုလက်ထိုးဖို့ကြိုးစားမှုအပါအဝင်ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေနဲ့ရင်ဆိုင်နေရတဲ့ပြင်သစ်သမ္မတဟောင်းနီကိုလက်ဆာကိုစီဒီကနေ့တနင်္လာနေ့မှာတရားရုံးကိုလာရောက်ထွက်ဆိုဖို့ရှိပါတယ်။2009ခုနှစ်သမ္မတရေကောက်ွယ်မှာဆာကိုစီကလော်ရီယာကုမ္ပဏီလုပ်ငန်းရှင်အမျိုးသမီးလီလီယန်ဘက်တန်ကော့စီကနေတရားမဝင်ငွေကြေးလက်ခံရယူခဲ့တယ်ဆိုတဲ့ဆွဆွဲမှုကိုစစ်ဆေးနေတဲ့တရားရုံးကလျှို့ဝယ်သတင်းချက်လက်တွေကိုရယူလိုတာကြောင့်ဆာကိုစီကတရားသူကြီးဂိလ်ပတ်အက်ဇီဘတ်ကိုမိုနာကိုနိုင်ငံမှာအလုပ်ကောင်းကောင်းတစ်ခုရရေးကန့်လန့်နေလို့အစိုးရရှိနေတွေကဆွဆွဲထားပါတယ်2009ခုနှစ်ကနေ2012ခုနှစ်ထိပြင်သစ်နိုင်ငံကိုဦးဆောင်ခဲ့ပြီးပြင်သစ်ရှေးယူဆန်ကွန်ဆာဗေးတစ်တွေအကြားဩဇာအာဏာကြီးမားစေဖြစ်တဲ့သမ္မတဟောင်းဆာကိုစီကသူ့ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေတာတွေအလုံးကိုလက်မခံနှင်းဆန်ထားပါတယ် ပြင်သစ်သမ္မတဟောင်းဆာကိုစီဟာလာမယ့်မတ်လရဲမှာလေ2012ခုနှစ်ရွေးကောက်ပွဲမဲဆွေခြင်းငွေကြီးဆန်ရစီမင်းစည်းကမ်းတွေဖောက်ပြမှုနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုတရားရုံးမှရင်ဆိုင်ရဖို့ရှိပါတယ်ရှင်တော်ရရှင်များရှင်တင်းလောင်းနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
ကိုကကရောကကူးစက်ခံရသူတွေနဲ့ပြည်နယ်နယ်တိုင်းအသီးသီးကရွေးကောက်ပွဲလုပ်ငန်းတွေမှာတာဝန်ထမ်းဆောင်နေသူတရားထက်မင်းပါဝင်နေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မကတော့စုစုပါကရောကကာလာချင်းမာခဲ့တဲ့ရွေးကောက်ပွဲအပြီးသတင်းနှစ်ပတ်ကြာအချိန်မှာပဲရောဂါကူးစက်ခံရသူတွေနဲ့ရွေးကောက်ပွဲတာဝန်ထမ်းဆောင်နေသူတွေလည်းအများအပြားပါဝင်လာပါတယ်ရွေးကောက်ပွဲကျူကာလာတုန်းကမဲဆွယ်စည်းရုံးမှုတွေနဲ့လူစုလူဝေးတွေလုပ်ခဲ့တဲ့ပုဂိုလ်တိုင်းမှာတော့ကိုဗစ်ရောဂါဘူးကူးစက်ခံရသူလူနာသစ်တွေထဲမှာမေယုံတာဝန်ကြားပညာရေးဝန်ထမ်း9ဦးလည်းပါဝင်လာတဲ့အကြောင်းမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်အတွင်ရင်မှုဦးဝင်းနိုင်ရာ FOE ကိုပြောပါတယ
်မေယုံမှုတာဝန်ထမ်းဆောင်ရင်းတော့ဖြစ်သွားတာပေါ့ဒါပေမဲ့အဲ့ဒါတွေကသူတို့ကျွန်တော်တို့ကကျန်းမာရေးပစ္စည်းတွေကကျွန်တော်တို့ကဆယ်ဘင်းကားနဲ့ဆို6ပြီးတော့မှဘူးပေးတယ်မှဝူထားတာလေဒီပစ္စည်းတွေကအကုန်ပေးထားတာပဲနော်အဲ့တော့မဖြစ်ဘူးပေါ့ဗျာနောက်ကျမှလည်းဒီပေါ့စတစ်ကတပီးပေါ်လာတာတော့ဒါလည်းကျွန်တော်တို့လည်းဒီမတက်နိုင်တော့ဘူးဗာလူကြီးကြီးနဲ့ဆက်ဆံရတာပေါ့နော်ဒီတော့ကိုယ်တော်တော့မှဒါဟိုရွေးကောက်ပွဲပြီးတော့ဖြားတာဒီနေ့မှရုံးပြတက်နိုင်တယ်ကိုပင်းစင်နာနေဒီမှာဟိုစတေးနေပါဆိုပြီးဟိုစတေးနဲ့ကျမယူကူပါဆိုတော့ကိုလည်းတော့ဒီလိုဖြားမှုကိုကျွန်တော်လည်းကုမာဒီနေ့မှရုံးပြတက်နိုင်တာလေအဲ့လိုလိုရှိတာပေါ့နော
်မြန်မာနိုင်ငံမှာကာယောဂတချို့ပြန်စတင်ခဲ့ရနေရလဲဖြစ်အတီးပြုလူနာဒုတိယအများဆုံးလဲရှိနေတဲ့ရခိုင်ပြည်နယ်မှာတော့ရွေးကောက်ပွဲခရိုင်ဥက္ကဋ္ဌရေအပါဝင်စုစုပေါင်းတာဝန်ထမ်းဆောင်ခဲ့သူတွေက9ဦးမှယောဂကူးစက်ခံခဲ့ရတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်အတွင်းရေးမှူးဦးသူရင်းထွတ်ကပြောပါတယ
်ကော်မရှင်ဥက္ကဋ္ဌတယောက်ကမောင်တော့ဖြစ်ကော်မရှင်ဥက္ကဋ္ဌတယောက်သူစည်းတော်ကော်မရှင်ဥက္ကဋ္ဌတယောက်2ယောက်ဥက္ကဋ္ဌ2ယောက်ကူတယ်နောက်အဖွဲ့ဝင်တွေက3ယောက်လောက်ကူတယ်ရုံးဖွဲ့ကတော့မရှိဘူးပေါ့နော်
ပြင်းပြင်းနဲ့မှာတော့ရွေးကောက်ပွဲနောက်ဆက်တွဲနေရုံတာဝန်ထမ်းဆောင်ခဲ့သူတွေထဲမှာကိုဗစ်ပိုးရှိသူတွေစစ်ဆေးတွေ့ရှိခဲ့တယ်လို့ပြင်းပြင်းနဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်အတွင်းရေးမှူးဦးမောင်မောင်နိုင်ကပြောပါတယ
်ကော်ဂရိတ်ထဲမှာတော့2ယောက်3ယောက်လောက်ရှိတယ် positive ကလေကော်ဂရိတ်ကဟာကျတော့ဟိုပါလဲတော့ရကြီးကော်မရှင်ကပေါ်ဒီမဲယုံနေဟိုစစ်တမဲပင်းချင်းတို့ကနေဒီစတဲ့အချိန်မှာပြောဖြစ်တာပေါ့နော်အဲဒါဟာကျတော့ဒီမဲပြီးမဲယုံကဆီအမတစ်ယောက်ကဒီကောက်ပဲပြီးတော့မှသူက positive သူကတယောက်ဖြည်းန်းပြီတာပေါ့အဲ့ဒီတော့ရေကောက်ပဲမတိုင်နေတော့ပေးတဲ့နေကတော့မတိဘူးပေါ့နော်ဒီကောက်ပဲပြီးသွားပြီးတော့၃ရက်လောက်နေတော့မှသူက positive ဆိုတော့ဆယ်မတယောက်တော့ဒီလိုကျန်တာတော့မရှိပါဘူ
းရန်ကုန်မန္တလေးနဲ့အေရဝတီတိုင်းတို့မှာလည်းရေကောက်ပဲတာဝန်ထမ်းဆောင်နေသူတွေကကာယောဂါကူးစက်ခံရသူပေါင်း90ကျော်ရှိနေတာပါရွေးကောက်ပွဲကာလနဲ့နောက်ဆက်တွဲရက်တွေမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်ယောဂကူးစက်မှုတွေတိုးလာနိုင်ကြောင်းအစိုးရနဲ့ကျန်းမာရေးတာဝန်ရှိသူတွေသတိပေးနေချိန်မှာပဲရွေးကောက်ပွဲလုပ်ငန်းမှာပါဝင်သူတွေကူးစက်ခံနေရတဲ့သတင်းတွေလည်းထွက်ပေါ်လာတာပါ။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ယောဂတိုက်ခိုက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကလည်းအခုရက်သက်တပတ်မှာယောဂကူးစက်သူဦးရေနဲ့အထူးကျန်းမာကူးတာပေးရတဲ့လူနာတိုးလာနေလို့ပြည်သူတွေမပေါ်ဆဖို့ကိုသတိပေးထားပါတယ်။
လက်ရှိနေသားရဆိုလို့ရှိရင်ပြီးခဲ့တဲ့အပတ်နဲ့ရှင်လာလို့ရှိရင်ဒီအပတ်ထဲမှာယောဂဖြစ်ပွားမှုတွေကလည်းတိုးလာတယ်။စက်ဖွန်ရံရစပြီးယောဂဖြစ်ပွားမှုဆိုရင်1600လီတိုးလာတာ၄ရက်သက်တိုက်ဖြစ်ပါတယ်။အပြင်1500လောက်ဖြစ်လာတယ်1400လောက်ဖြစ်လာတယ်။ဒါဟာပြီးခဲ့တဲ့တပတ်နဲ့နှိုင်းချလို့ရှိရင်ယောဂဖြစ်ပွားမှုကတော်ကြီးကိုတိုးတက်လာတယ်ဆိုတော့တွေ့ရပါတယ်။ပြီးခဲ့တဲ့အပတ်ကယောဂဖြစ်ပွားမှုက1000ဝန်းကျင်1000ရှိတာနဲ့1500လောက်ဖြစ်တဲ့အတွက်ကြောင့်မို့သုံးပုံတစ်ပုံတိုးလာတယ်ဆိုတော့ဒါမြင်သာတဲ့ကိစ္စဖြစ်ပါတယ်။ခုလက်ရှိမှာလည်းICU မှာကုသမှုခံယူနေတဲ့လူနာဦးရေလည်းတက်လာပါတယ်138ယောက်ရှိပါတယ်ဒါဆိုအရင်အားသက်ဆောင်လို့ရှိရင်တော်ကြီးကိုသူလည်းသုံးပုံတစ်ပုံတော့တက်လာတယ်ဆိုရင်အနေအထားကိုတွေ့ရတာဖြစ်ပါတယ်ဒါကြောင့်ပြည်သူတွေအနေနဲ့ဘလို့နည်းနဲ့မှမပေါ်ဆစေချင်တော့
ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ1939ဦးနဲ့ကူးစက်သူအတူပြုလူနာ89246ဦးရှိပါတယ်ယောဂအတီးပြူလူနာတွေက65ရာခိုင်နှုန်းလောက်ဟာယောဂလက္ခဏာမရှိပဲပိုးကူးစက်ခံရသူတွေဖြစ်လို့ဘယ်သူမှဆိုကာယယောဂနဲ့ပတ်သက်တဲ့စီမံနိုင်ကိုလိုက်နာဖို့ကျန်းမာရေးနဲ့အာဂရဝန်ကြီးဌာနကသတိပေးထားပါတယ်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ
။တရုတ်နိုင်ငံယူနန်ပြည်နယ်ကျေကောက်မြို့တွေကမြန်မာနိုင်ငံသားတွေကိုကိုဗစ်ယောဂရှိမရှိစစ်ဆေးနေတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။ကိုဗစ်ယောဂတားဆီးဖို့အတွက်ယူနန်ပြည်နယ်တဲဟုံပြည်နယ်ကွယ်ကျေကောင်မြို့ထဲမှာရှိတဲ့မြန်မာနိုင်ငံသားတွေကို၂ရက်ကြာကိုဗစ်ရောဂါစစ်ဆေးမဲ့အစီအစဉ်ကိုဒီကနေ့ပဲစတင်လိုက်တာပါ။ကျန်းမာရေးစစ်ဆေးပေးရမှာမြန်မာနိုင်ငံသားတွေတရုတ်နိုင်ငံကျဝင်ရောက်ခဲ့တဲ့အချိန်ကိုလည်းမှတ်တမ်းတင်ထားရလို့က ကျဲကောင်မျိုးတွေကလူမှုရေးအဖွဲ့တစ်ခုဖြစ်တဲ့ကျင်နာနွေထွေးပရာဟိတာဥက္ကဋ္ဌဦးဖိုသားက VOA ကိုပြောပါတယ်
။ကျဲကောင်တစ်မျိုးလုံးပေါ့သူ့ညာနဲ့သူဖွဲ့ပြီးစစ်ပေးတာ။စာကနာစစ်တယ်ဆိုသူတို့နိုင်ငံတိုင်းဆိုတော့သူတို့ဒီမှာပေါ့နော်။ထက်ကညွန်ကြားချက်အတိုင်းတယောက်ကိုတရုတ်ငွေ60ယွမ်ပေးဆောင်ရတယ်။ကိုနေတဲ့ရက်ွက်၊ကိုနေတဲ့အိမ်ရှင်အခန်းအဲ့လိုမျိုးပေါ့ဒီနေ့နဲ့မနေ့ကနေ့ရက်စစ်မယ်လို့ပြောရင်ဒီလူတွေ့ပြီဆိုရင်မျက်နှာတွေကိုစကန်ဖတ်ပြီးမှဒီလူကပဲတင်ဝင်ထားတယ်ပါညာသူတို့မှတ်တမ်းယူတယ်။
ကျေကောင်မျိုးရဲမှာတော့မြန်မာနိုင်ငံသားတွေရှိရာအချက်အချာနေရာတွေအပါအဝင်နေရာတော်တော်များများမှာဒီကနေ့စစ်ဆေးနေရလို့လဲကျေကောင်မျိုးမှာနေထိုင်တဲ့ကိုလင်းတိုက်ကပြောပါတယ
်ကျေကောင်မှာရောက်နေတဲ့မြန်မာတွေအကုန်လုံးလေကျေကောင်မျိုးလုံးကသူနေရာတိုင်းတို့ရင်းတစ်ခါရင်းတစ်ခေါက်စစ်တဲ့ပုံစံမျိုးတွေစစ်ပြီးရလို့လည်းအကုန်ပြန်ဆက်ရတာပါလေမနေ့ကပြောတယ်မနေ့ကရေကန်းနဲ့လှည့်ဟောတယ်လေကျွန်တော်တို့ဒီကျေကောင်မှာပြီးတော့ဝီချက်တွေပေါ်မှာလည်းသူအကြောင်းကားတာကိုတင်ထားတယ်လေတနေရာရောက်နေရာ300လောက်တော့ရှိတော့တယ်။အောက်တန်းစီရပါမှာလေအများကြီးပဲ။ဒီနှောင်းကတော့လက်ကားဆက်ပြီးတယ်ပေါ့။အခုကတော့တယောက်ကို60လုံး၊ယွမ်60ပေါ့
။ယောဂဆစ်ဆေးပြီးရလာရဲ့အဖြစ်ကိုလက်ကင်ဖုံးတဲ့ဒီရပိုင်းပို့ပေးမှာဖြစ်ပြီးယောဂမရှိဘူးဆိုရဲ့အထောက်အထားကိုအပြင်ထွက်တိုင်းဈေးဝယ်စင်တာသွားတိုင်းပြရမယ်လို့ကျေကောင်မြို့ရှမ်းရွာတဲကမမိုးဝါကပြောပါတယ
်။ဥမာဘယ်သွားလဲဆိုရင်လည်းဘန်ကိုသွားဝင်ချင်လို့ဝင်လို့မရဘူးလေအမตัวสแกนพัดแต่หาตะคูกัดทาไปเลยอะคือกูอ่ะไอ้สแกนพัดไล่กูนำเมนเกลีลายอกจาลีลาบ่เนาะอกลงอัจฉะละอกปอเลยเอามาพี่ชุบสีทาเลยโพซิทีฟล่ะเนกาทีฟเนาะไอ้เนกาทีฟบ่ไอ้อะหลูเลยอะสรุปเนกาทีฟဆိုရင်အထဲဝင်လို့ရတယ်အဲ့လိုပေါ့ကြောက်ဝိုင်းတွိုင်းလဲအဲ့လိုပဲဘယ်နေရာတွွားပေါ့เนาะအခုမှဒီကနေ့မှဆက်ထားဆိုတော့ဘယ်နေရာမလဲတော့မတည်တယ်မဲ့လည်းမကြပါဘူးတရနေရပါပဲ
စက်တင်ဘာ3ရက်ကကျဲကောင်မျိုးတဲကမြန်မာ2ယောက်မှာကိုဗစ်ရောဂါတွေ့ရှိပြီးလူဦးရေ2000လောက်ကိုတပတ်အတွင်းကိုဗစ်ဆစ်ဆေးရီလုတ်ခဲ့ပြီးမြို့ကိုလည်းနှစ်ပတ်လောက်အသွားအလာပိတ်လိုက်တာပါအဲ့ဒီနောက်ပိုင်းရွှေလီနဲ့ကျဲကောင်မြို့တဲကမြန်မာတချို့မှာယောဂါတွေထပ်တွေ့ပြီးအခုလိုဆစ်ဆေးမှုတွေလုံလာတာပါမြန်မာနဲ့နေဇက်ဂိတ်လူအဝင်ထွက်ကိုအေဘီလာကုန်ကလေးကယူနန်အစိုးရကကန့်သတ်လိုက်ပြီးတရားမဝင်ဝင်တာတွေမရှိအောင်လဲနေဇက်တလျှောက်မှာခြံစည်းရိုးတွေအလှင်စလို့ပိတ်ဆို့ကာရန်လာပြီးလုတ်ခဲ့ပါတယ်ရွှေလီနဲ့ကျဲကောင်မြို့တဲမှာအထောက်အထားမရှိတဲ့မြန်မာနိုင်ငံသားလက်ခံထားတဲ့ဘသူမဆိုမြမကြံ့ဝေ300နီးပါးရှိရဲ့ရွှေငွေ5000ကိုဒံငွေအဖြစ်ပေးဆောင်ရမယ်လို့ပြီးခဲ့တဲ့သတင်းတစ်ပတ်ကအမိန့်ထုတ်ပြန်ထားတာလည်းရှိပါတယ်။နိုဝင်ဘာ23ရက်မှာထုတ်ပြန်ခဲ့တဲ့ရွှေလီမြို့ကိုဗစ်ရောဂါကာဝယ်ထိန်းချုပ်ကုလသမဂ္ဂဌာနထုတ်ပြန်ချက်မှာတော့မြမနိုင်ငံသားတွေအနေနဲ့သက်သေခံကတ်၄မျိုးတည်းကတစ်မျိုးမှမပြနိုင်ရင်အုပ်ချုပ်ရေးဆိုင်ရာပြစ်ဒဏ်ပေးခြင်းဥပဒေပြည်ဝင်ပြည်ထွက်စီမံအုပ်ချုပ်ရေးဥပဒေတွေနဲ့အရေးယူမယ်လို့လည်းသတိပေးထားပါရဲ့ခင်ဗျာ။ကျွန်တော်ကတော့ဇော်ထက်ပါဖူယိုရီကိုတရင်ပြပို့လိုက်တာပ
ါရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာနေဆက်ကြောက်တိုင်းကြီးတဝိုက်အပါဝင်နေဆက်ဒေတာအချုပ်မှာတရုတ်နိုင်ငံကချန်စီယိုကာခဲ့တဲ့အတွက်မြန်မာဘက်ကကန့်ကွက်ထားတဲ့သတင်းကိုပြောပြပါမယ်ကျွန်တော်မိုးစော်ပါကိုဗစ် -19 ဖြစ်ပွားနေချိန်မှာကယောဂါကာကွယ်ရေးအကြောင်းပြချက်နဲ့တရုတ်နိုင်ငံဘက်ကနှစ်နိုင်ငံနေဆက်နေရာအချုပ်မှာချန်စီယိုခတ်တာတွေရှိခဲ့တာပါမနေ့တုန်းကလည်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာလောက်ကင်မြို့နယ်ကနေဆက်မှတ်တိုင်အမှတ်125အနီးမှာတရုတ်နိုင်ငံကချန်စီယိုကာခဲ့တဲ့အတွက်မြန်မာဘက်ကကန့်ကွက်ထားကြောင်းလောက်ကင်မြို့နယ်အုပ်ချုပ်ရေးမှူးဦးငွေတို့က VOA ကိုအခုလိုပြောပါတယ်
။အဲဘောလောက်ကင်မြို့နယ်နဲ့တရုတ်ပြည်နယ်အဆက်ပေါ့ချန်စီယိုခတ်တာပေါ့ဗျာအဲ့ဒီနေဆက်မြို့နယ်မှာအရင်အကြောင်းပြတာတော့ဒီကိုဗစ် -19 ရောဂါကြောက်လို့ပေါ့လူတွေခိုးဝင်မှာသို့လို့သိရတယ်ကျွန်တော်တို့သွားတားပါဗျာတားတော့သူတို့ဘက်ကအဲ့မှာလက်ပြေးပေါ့တွေ့ပြီးတော့လက်ကြောက်တဲ့ခါနေ10မီတာတင်းကိုထောက်ထားလို့မရဘူးဗျာမဆယုကရာလေးတစ်ခုဘာမှလုံးလို့မရဘူးပေါ့လေပြောတော့သူပြန်ဆုတ်ပေးပါမယ်တဲ့အဲသူတို့ကဒီပတ်ဆော့ဆော့ရေးဌာနမူးဆိုရလူပြောက်လာတယ်ဒါသူနဲ့နောက်တစ်ယောက်ပေါ့နောက်တစ်ယောက်ကတော့ဘာအဆင်ရလဲမသိဒေတာဦးသီးပေါ့ကိုကန့်ကိုပိုင်ဦးချုပ်ဝင်းရဒေတာဦးသီးဖွဲ့ရနေတော့လမ်းဒီကန့်ကွက်စာတွေထုတ်ထားတယ်
ငဆက်မှတ်တိုင်125အနီးချန်စီယိုကာရာနဲ့ပတ်သက်ပြီးမြို့နယ်အုပ်ချုပ်ရေးအဖွဲ့ကဒေတာဦးစီးအဖွဲ့ကိုတင်ပြထားသလိုဒေတာဦးစီးအဖွဲ့ကလည်းအထက်အဆင့်ဆင့်ကိုဆက်လက်တင်ပြသွားမှာဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကောင်စစ်နဲ့ဥပဒေရေးရာဦးစီးဌာနကနယ်နိမိတ်ဌာနညွှန်ကြားရေးမှူးဦးသိမ်းမင်းထွန်းကတော့ငဆက်မှတ်တိုင်အမှတ်125နဲ့ပတ်သက်ပြီးတင်ပြလာတာမရှိသေးကြောင်းနဲ့လောလောဆယ်ပြည်မြန်မာနယ်စပ်မှာနေရာရှိနေရာအတွက်ကန့်ကွက်ထားတာရှိကြောင်းပြောပါတယ်
။ကျွန်တော်တို့ရှိတော့ဟိုတင်းရတော့မရောက်လာသေးဘူးပေါ့နော်။ဟိုကျွန်တော်တို့ရှိရနေတင်းဆိုတော့ကျွန်တော်တို့ရှိတော့ဒီတင်းနေရာလောက်မှရောက်လာပါတယ်။ဟိုထုံးစံပြီးတော့ကျွန်တော်တို့ကဒီကန့်ကွက်တယ်ပါလေဆိုတော့နှစ်ပိုင်းရှိတော့ပေါ့နော်။သူတို့အောက်ခြေမှာသူတို့ကန့်ကွက်တာတွေရှိတယ်သူတို့ဘက်ကနေပြီးတော့မှအပေါ်တက်လာအပေါ်တက်လာပြီးတော့ကျွန်တော်တို့ကမှတစ်ခါပြန်ပြီးတော့မှကြည့်တယ်ကြည့်စစ်စစ်ပြီးတော့မှကျွန်တော်တို့ပြန်ပြီးတော့မှကန့်ကွက်တာမျိုးတွေ ရှိပါတယ်ဆိုကျွန်တော်ကစာချုပ်နဲ့မမီဘူးပေါ့နော်ဟိုကျွန်တော်ဒီစေမီတာအတွေးမှာဆိုရင်ကျွန်တော်ဆံကပါတယ်အချို့အရာတို့ကလည်းတော်ဟိုစာချုပ်နဲ့မညီဘူးပေါ့နော်မညီတဲ့ဥစ္စာကြောင့်ကျွန်တော်ဘာမှတော့လုပ်လို့မရပါဘူးကျွန်တော်ကန့်ကွက်ထားတာရှိပါတယ်အဲရှစ်နေရာတော့ရှိရပါမယ်နော်ဟုတ်ပါ
မြန်မာနိုင်ငံမှာမကြသေးခင်လတွေကစလို့ကိုဗစ်ကရောဂါကူးစက်မှုတွေမြင့်တက်လာခဲ့ရကနေဆက်အဝင်ထွက်တွေကိုကန့်သက်တင်းကျပ်ထားတဲ့တရုတ်နိုင်ငံကအခုနောက်ထပ်နေဆက်မှာခြံစည်းရိုးကာယန္တရာတွေလှုပ်လာတာပါပြီးခဲ့တဲ့အော်တိုဘာလဇန်ပိုင်းကလည်းမူဆဲခရိုင်မဟီရိုမြို့နယ်တရုတ်မြန်မာနေဆက်ဒေသမှာတရုတ်နိုင်ငံဘက်ကခြံစည်းရိုးကာယန္တရာတွေရှိခဲ့တာကြောင့်မူဆဲခရိုင်ကကန့်ကွက်တာတွေရှိခဲ့တယ်လို့2019ခုနှစ်အတွင်းကလည်းချင်းရွှေဟော်နဲ့နန်းခမ်းမြို့နယ်ဘက်တွေမှာနေဆက်အရေးအငင်းပွားတာတွေဖြစ်ခဲ့ပါတယ်။တရုတ်နဲ့မြန်မာနှစ်နိုင်ငံထိစပ်နေတဲ့နေဆက်မြင်းဟာမိုင်ပေါင်း1350နီးပါးရှည်လျားပြီးနှစ်နိုင်ငံနယ်နိမိတ်စာချုပ်ကိုတော့1969နှစ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။တရုတ်မြန်မာနေဆက်သဘောတူစာချုပ်အရ9နှစ်တချိန်နယ်နိမိတ်ပူးတွဲစစ်ဆေးရမှာဖြစ်ပေမဲ့1995ခုနှစ်ကနေစတင်ပြီး24နှစ်တိုင်မစစ်ဆေးနိုင်ခဲ့ပါဘူး။2018-2019ခုနှစ်တွေအတွင်းနယ်မြေအငင်းပွားမှုတွေဖြစ်ခဲ့တဲ့နောက်2019ခုနှစ်မှာနှစ်နိုင်ငံနယ်မြေပူးတွဲစစ်ဆေးတာတွေပြန်လည်စတင်ခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံမှာ COVID-19 ကပ်ရောဂါတတိယလှိုင်းရိုက်ခတ်ကူးစက်မှုထိန်းချုပ်ကာကွယ်နိုင်ရေးကိုရီးယားစိုးရထုတ်ပြန်တဲ့ကျန်းမာရေးစည်းကမ်းသတ်မှတ်ချက်တွေကိုရီးယားရောက်မြန်မာနိုင်ငံသားတွေအထူးလိုက်နာကြပါလို့ကိုရီးယားနိုင်ငံဆိုင်ရာမြန်မာအလို့သမားတန်ရာရှိကတိုက်တွန်းပြောဆိုလိုက်ပါတယ်။မနေ့ပြန်အင်္ဂါနေ့ကနေစတင်ကြမဲ့စီကံသတ်မှတ်ချက်တွေနဲ့အညီကိုရီးယားရောက်မြန်မာတွေကြားမှာကိုဗစ်ကပ်ရောဂါမကူးစက်စေရေးအထူးသတိထားနေကြတဲ့အကြောင်းကျွန်မစုမုံစူးစီးတင်ပြပေးချင်ပါတယ်။ကိုရီးယားနိုင်ငံမှာကမ္ဘာကပ်ရောဂါ COVID-19 တတိယလှိုင်းအပြည့်အဝရိုက်ခတ်ခံရပြီးကူးစက်မှုလုံမြင့်တက်လာနေပြီးတော့အင်မတန်ကိုစိုးရိမ်စရာအခြေအနေဖြစ်နေပါတယ်လို့ကိုရီးယားနိုင်ငံကကျန်းမာရေးဝန်ကြီးကသတင်းစာရှင်းလင်းပွဲကနေနိုင်ငံကိုမနေ့တုန်းကအရေးတကြီးသတိပေးလိုက်တာပါဒါကြောင့်နိုဝင်ဘာလ23ရက်နေ့မနက်ဖြန်အင်္ဂါနေ့ကနေစလို့ရောဂါကူးစက်မှုမြင့်လာတဲ့ဆိုးလ်မြို့တော်နဲ့မြို့တော်နာတဝိုက်ကမြို့တွေမှာအရက်ဆိုင်နဲ့ညကလပ်တွေပိတ်ပစ်လိုက်မှဖြစ်ပြီးလူစုလူဝေးနဲ့ကျင်းပမယ့်ဘာသာရေးပွဲတွေအားကစားပွဲတွေကိုလည်းအရေးအတွက်ပြန်တက်လိုက်ပါတယ်အခုလိုမျိုးကိုရီးယားနိုင်ငံရဲ့ COVID-19 တတိယလှိုင်းထိချုပ်နိုင်ရေးအထူးသတိပေးထုတ်ပြန်ချက်တွေကိုကိုရီးယားရောက်မြန်မာနိုင်ငံသားတွေအလေးနက်ထားလိုက်နာကြဖို့တောင်ကိုရီးယားနိုင်ငံဆိုးမျိုးအခြေဆိုင်မြန်မာတန်ယုံကအလုသမားတန်ရာရှိဦးစိုးညင်ညီကတိုက်တွန်းပါတယ
်ကိုရီးယားကသူတို့ကိုဗစ်ကူးစက်မှုတွေမြင့်လာတာဖြစ်တဲ့အတွက်သူတို့ရဲ့ level တက်မှတ်ချက်ပေါ့နော် level 2 ठी ကိုဒီတက်မှတ်လိုက်ပြီးတော့မနက်ဖြန်24ရက်နေ့ကနေစပြီးတော့ဒါဒီဇင်ဘာ9ရက်နေ့ ठी ကိုဒါဆိုးနဲ့မျိုးရည်တွေမှာဒီ level 2ကိုစပြီးသူတို့ကျင့်သုံးတော့မှာပေါ့နော်။အဲ့တော့ဒီတန်ယုံအနေနဲ့ကတော့စတဲ့ကျမဲ့ဝင်ကြီးဌာနတွေကလည်းထုတ်ပြန်လာပြီးဖြစ်တဲ့အတွက်တန်ယုံဘက်ကလာတဲ့ညီကိုတွေတောင်စီရေးရကိစ္စရပ်တွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီနှစ် February 24ရက်နေ့မှာထုတ်ပြန်ထားတဲ့ကြေညာချက်လေးရှိတယ်ပေါ့။စာလိုက်ကနေတဆင့်ပေးပို့ပြီးတော့တက်တန်းတို့လို့ရတယ်ပေါ့နော်။ဒီကူကအဓိကကူးစက်မှုမြင့်လာတာကကျွန်တော်တို့ဆိုးတို့အင်းကျွန်တော်ဒီဘက်ကကူပြောင်းလို့ပါလို့မြန်မာအများပြားနေထိုင်တဲ့နေရာတွေရှိတယ်ပေါ့နော်။ဘာလို့လဲဆိုတော့မြန်မာအများစုလည်းရှိတော့လေ။မဖြစ်မနေထွက်ရမယ်ဆိုလို့ရှိရင်တော့စနေဒီနှခေါင်းစီတို့လက်စေးတုံးဖို့တော့ဒီတက်နိုင်တယ်လို့လူစုလူဝေးနဲ့ရှောင်ဖို့ကတော့ဟိုအရေးကြီးတာပေါ့နော်
။ကိုရီးယားရောက်မြန်မာတွေကြားမှာယောဂါကူးစက်မခံရအောင်ကိုရီးယားကကျန်းမာရေးထုတ်ပြန်ချက်တွေကိုမြန်မာတန်ယုံနဲ့ပူးပေါင်းပညာပေးနေပါတယ်လို့အလုသမားတန်ရာရှိကပြောပြပါတယ်
။လက်ရှိတော့ကျွန်တော်တို့လုပ်သားတွေထဲမှာတော့ပေါ့နော် COVID-19 ကူးစက်တယ်ဆိုတဲ့အနေအထားမျိုးနဲ့ပေါ့နော်ကျွန်တော်တို့ဒီဘက်မှာတော့မရှိပါဘူးပေါ့နော်။ဆန္ဒဝင်လာတဲ့အထက်မှာတော့ဒီတင်မောသားတွေပြန်ပြီးတော့စစ်ဆေးတဲ့အခါမှာပေါ့နော်ဒါယောဂါဖို့တွေ့ရဆိုတာလေးတော့ကြားရတယ်။သို့သော်ကိုရီးယားရဲ့သူတို့ရဲ့ privacy လောက်ရှိတယ်ပေါ့နော်။နိုင်ငံသားနဲ့နေရာလောက်ကိုပဲထုတ်ပြန်ကြညာတာရှိပြီးဘယ်သူအတိအကျကြီးပြေးဖို့တာမျိုးတွေတော့ဒီဘက်ကတော့မလုပ်ထားဘူးပေါ့နော်။ကိုရီးယားကတည်းကသူတို့ရဲ့ဒီ COVID နဲ့ပတ်သက်လို့တို့ဖွဲ့ထားတဲ့အဖွဲ့တွေနဲ့ comedy ရှိရပါတော့ကျွန်တော်ဒီဘက်တန်ယုံအနေထားနဲ့ public ကိုစနအဝေးရနဲ့အသိပညာပေးတဲ့အပိုင်းလေးလဲဒါတို့ကိုရီးယားကျမ်းမာရေးလောက်တာလေးရှိရပါတော့ဒီဗီယက်ကျမ်းမာရေးနဲ့တစင်တာကိုရီးယားမို့ပါပါတော့ကိုရီးယားမှာရှိတဲ့ဒီနိုင်ငံရေးဝန်ကြီးဌာနကသက်ဆိုင်ရာနိုင်ငံတွေကဒီတန်ယုံလာဖွဲ့ထားတဲ့အနေထားမှာဘယ်လိုလိုက်နာမလဲဆိုတော့တို့ဒါလမ်းညွှန်ချက်လေးတွေပူးပေါင်းဆောင်ရတဲ့အနေထားလေးတွေတော့ရှိပါတယ်ဟုတ်ကဲ့
အခုလိုမျိုးကူးစက်မှုနှုံပြန်မြင့်လာတဲ့အတွက်ကိုရီးယားကျန်းမာရေးဌာနကထုတ်ပြန်တဲ့သတိပေးချက်တွေကိုအချိန်နဲ့တပြေးညီနားဆွင့်နေကြသလိုကျန်းမာရေးဆိုင်ရာလမ်းညွှန်သတိပေးချက်တွေကိုလည်းအထူးလိုက်နာနေကြပါတယ်လို့ကိုရီးယားနိုင်ငံအင်ချွန်ဒေတာဘူဖြောင်းမျိုးကဒေါ်မာလာရွှေကပြောပြပါတယ
်ပို့ပြီးတော့တတိချားရမှာပေါ့နော်ဒီတတိယလှိုင်းကလည်းအဖြစ်များဆုံးကတော့ဆိုးမျိုးတော်မှာအဖြစ်များဆုံးဖြစ်နေပါတယ်ဒီပေါ့နော်တတိထားပြီးတော့ ဟိုမတ်တက်မယ်လက်တီစေးမယ်အဲ့ဒါတွေပဲနေ့စဉ်လည်းမြတ်သတိပေးစကားပြောနေတာပဲပေါ့နော်သူတို့အမြင်ဟင်းရမ်းပဲပေါ့နော်ဒီ TV တွေမှာလည်းပြောတယ်ဖုန်း message တွေကလည်းလာတာတွေတော့သာရှိတယ်အဲ့တော့ကိုယ်ပမာတွေကလည်းပဲဒီကိုရီးယားဆိုရချမှတ်ထားတဲ့သတိပေးစကားတွေကိုလိုက်နာမယ်ဟေ့ဆိုလို့ရှိရင်လည်းဒါကိုကကွေရရောက်တယ်လို့ပဲပြောရမှာပဲပေါ့
အမေရိကန်ပြည်တော်စု John Hoskins တက္ကသိုလ်ရဲ့ဒီကနေ့နိုဝင်ဘာလ23ရက်နေ့ထုတ်ပြန်ချက်အရဆိုရင်တောင်ကိုရီးယားနိုင်ငံမှာအခုအချိန်ကြီးကိုရိုနာဗိုင်းရပ်စ်ကူးစက်သူက3,104ဦးရှိနေပြီးကိုဗစ် -19 ကြောင့်သေဆုံးသူကတော့909ဦးထိရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမမ
ကိုဗစ်ကံရောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေကြသူတွေနဲ့ထိမ့်သိမ်းခံရသူမြန်မာနိုင်ငံသားတွေကိုတန်ရုံးစီစဉ်နဲ့နေရပြန်ပို့ရမှာအခုနောက်ထပ်မိဖွားပြီးအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်လူ90နီးပါးပါဝင်ခဲ့တာပါအခုနောက်ဆုံးနေရပြန်ခွင့်ရသူတွေထဲမှာတော့လူရက်စိတ်အကျဉ်းသားတွေနဲ့ကာယယောဂကာလတောင်တင်နေသူတွေစုစုပေါင်း190ကျော်ပါဝင်တယ်လို့လည်းမလေးရှားအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါတယ်
ဒီ relief flight နဲ့ body မြန်မာနိုင်ငံသားတွေကိုပြန်ပို့မှုစီစဉ်ခဲ့တယ်။ဒီပြန်ပို့တဲ့အစီအစဉ်မှာလည်းမြန်မာနိုင်ငံလို့ပြန်မဲ့ကျမ်းမာရေးမကောင်းတဲ့လူတွေ၊နောက် passport တန်းကုန်ဆုံးတဲ့လူတွေ၊နောက်တစ်ခုကဒီအမေကိုဝင်တဲ့မိခင်တွေဒီ body အဲ့လိုလူတွေက190တော့ကျွန်တော်တို့ပါသွားပါတယ်။အကြောင်းမျိုးမျိုးကြောင့်ချင်းသီးကံထဲမှာဖန်ဆီးခံထားတဲ့မြန်မာနိုင်ငံသားဒါသာရယ်ကလေးငယ်2ယောက်အပါအဝင်စုစုပေါင်း48ယောက်ဒီနေ့လေရင်နဲ့တံပါသွားပါတယ
်မလေးရှားနိုင်ငံကလူဝင်မှုထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးထားတဲ့မြန်မာနိုင်ငံသားတွေကိုတန်ရုံးအစီအစဉ်နဲ့ဒီလထဲမှာပဲစတင်ပြီးနေရက်ပြန်ပို့ပေးခဲ့တာအခုဆိုရင်တစ်ထောင်ကျော်ရှိသွားပါပြီနေရက်ပြန်ပို့လေရင်စည်းကိုတော့လူရဲစေတဲ့အကျဉ်းသားတွေကကြားခံကြရတာပါကပ်ဘေးကာလမှာနိုင်ငံတွင်တရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေနေရက်ပြင်းနေတဲ့ဆိုရင်သတ်မှတ်ထားတဲ့ဒဏ်ကျေးငွေပေးဆောင်ပြီးနိုဝင်ဘာလ16ရက်နေ့ကနေ8နှစ်ဂျွန်လ30ရက်အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုထားပြီးတရားမဝင်နေထိုင်သူတွေပုံမှန်ပေးဆောင်နေရတဲ့
ဒဏ်ကျေးဖြစ်မှာမြန်မာရေကောက်ပွဲပြီးလက်ရှိအခုညီပေးနေတဲ့ဂျပန်ဆိုရအနေနဲ့ဘလူးဆက်လက်ဖူပေါင်းဆောင်ရွက်ဖို့ရှိတာကိုမြန်မာနိုင်ငံမှာတာဝန်၅ကျင်းအတွက်စုစုပေါင်း25နှစ်ရှိအောင်ထမ်းဆောင်လာတဲ့လက်ရှိဂျပန်အသံမှကြီးအီချီရိုမာရူယာမာကိုမေးရမှာအခုဒုတိယကြော့ရေကောက်ပွဲရဲ့ထူးခြားမှုကိုအခုလိုစာရှင်းပြပါတယ
်ဒီအဆိုရကဒီဒုအများစုရဲ့မျိုးရင်းချက်တောက်ကောင်မျိုးကိုရနေတဲ့အဆိုရနဲ့ပြပါတယ်ဒါကြောင့်မတော်ကျွန်တော်တို့လုံးဝအမိတဲ့ခြင်းပဲဒီတော့နောက်တစ်ခုကတော့အင်ဂျီဒီအစိုးရက2016ခုနှစ်နောက်ပိုင်းဖွဲ့စည်းထားတဲ့အစိုးရနဲ့အခုဖွဲ့စည်းတဲ့အစိုးရမတူတာကလူငယ်တွေငါကနေအပစ်ချုံတွေရနေပြီဒါကြောင့်မတော်ပိုပြီးတော့ပေါ်လစ်စီအင်္ဂါမီမီဖွဲ့စည်းနိုင်တယ်လို့ကျွန်တော်မျှော်လင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုအောင်မြင်ဖို့အတွက်ပေါ့နော်အဓိကသတိထားကင်တွေ့ရမယ်စိန်ခေါ်မှုကြီးတွေရောဘယ်လိုရှိနေပါလဲသမ္မတကြီးခင်ဗျာ
ပထမတစ်ချက်ကစီဘွားကြီးရဲ့စီဘွားကြီးဟာအခုကိုဗစ် -19 ကြောင့်ဒီကင်လို့နေမှာတယ်မဟုတ်ပါဘူးပြီးတော့ကိုဗစ် -19 ကြောင့်အလို့ပိုင်သူရပေါ်တယ်ပို့ပြီးတော့အရေးကြီးပါတယ်ခင်ဗျာနောက်တစ်ခုကငင်းချန်ရေးအမျိုးသားပြန်တဲ့တိမြအရေးကြီးပါတယ်ခင်ဗျာအမြဆုနဲ့ရင်းချံလို့ရတော့ရပေပေမဲ့ဒင်းနဲ့ကိုင်းတဲ့တိုင်တော့ပွဲစီများနဲ့ဟိုယုံကြည်မှုအချင်းချင်းရှိမှလည်းမဟုတ်တယ်ပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့ဒီတော့ပထမတစ်ခုဖြစ်တဲ့ဒီ COVID-19 စီဝါရေ
း
ပြဿနာကိုရင်ဆိုင်ဖို့တဲ့ဂျပန်အစိုးရအနေနဲ့ဘယ်လိုမျိုးအခန်းကဏ္ဍနေပြီးတော့အကူအညီပေးဖို့ရှိလဲ
မြန်မာနိုင်ငံစီဝါရေးသူကြောတော့တင်ဖို့အတူရဲ့အပြည့်အဝအကူအညီပေးမယ်ဆိုတာကကျွန်တော်ဂျပန်အစိုးရရည်ကြည်နေပြီးပါတယ်အဒီရောက်ခေါက်ပွဲကျင်းပပြီးနောက်ရောက်ကြမှာကျွန်တော်ဝန်ကြီးချုပ်မစ္စတာဆူဂါသူကိုတိုင်းနိုင်ငံတော်အတိုင်းအကံပုတ်ကိုရေကောက်ပွဲအနိုင်ရတဲ့အတွက်ကွန်ပျူတာဒီတောင်းလို့အောင်ပြေးခဲ့ရတယ်အဲ့ဒီချိန်မှာတည်းကျွန်တော်တို့ချက်အစိုးရအနေနဲ့မြန်မာနိုင်ငံသူတို့တို့တဲ့ပေါ်အတွက်စစ်ပြီးတော့အပြည့်အဝအကူအညီပေးပါမယ်ဆိုတဲ့အဲ့ဒါကိုရေးသားပါလေ
ဟုတ်ကဲ့ပြီးခဲ့တဲ့တစ်ခေါက်တုန်းကတော့2015အပြီးမှာပေါ့နော
်ဟုတ်ကဲ့
ဂျပန်နိုင်ငံကနေစီးပွားရေးကူညီမှုတွေရန်ဘီလီယံ800ထင်တယ်အကူအညီပေးဖို့ကတိပေးခဲ့ပါတယ
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဒီတစ်ခေါက်မှာရော
အဲ့ဒီတော့2015မှာအရေးကောက်ပွဲပြီးမှာ2016ခုနှစ်မှာခုနပြောတဲ့နေ့အတိုင်းပေါ့ဒီနိုင်ငံတော်တိုက်ပီကံပုဂ္ဂိုလ်တော်ဆန်းစုကြည်ကတရားဝင်ဂျပန်ပြည်ခရီးစဉ်ကိုတွားပြပါတယ်ကျွန်တော်တို့ဦးကြည်ချုပ်ဟိုမစ္စတာအဘေသူကိုတိုင်ဒီအင်ဂျီဒီအစိုးရတက်တငါခုနှစ်မှာအဲ့ဒီအမေရိကန်ဒေါ်လာနဲ့ပြောမယ်ဆိုရင်ဟိုရှိဗီဒီယိုအကူအညီပေးမယ်ဆိုတာကိုတိုက်ရိုက်ကတိပြုပါတယ်ကတိပြုတဲ့အတိုင်းကျွန်တော်စာရေးခဲ့ပါတယ်ခင်ဗျာအခုဒီတက်မဲ့တက်တာမှာကျွန်တော် အဲ့ဒီဟိုတတ်မှတ်တာတွေကဏ္ဍလူမရှိပဲနဲ့အဲ့ဒီတက်ပို့ပြီးတော့အကူကြီးပေးဖို့သေးကြတယ်လို့ကျွန်တော်ပြောနိုင်ပါတယ
်ဟုတ်ကဲ့အထူးဝမ်းသာမိပါတယ်မြန်မာပြည်အတွက်အထူးလည်းကျေးဇူးတင်ပါတယ်ဆံမကြီးခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီစီးပွားရေးဖွံ့ဖြိုးမှုလှုပ်ဖို့အတွက်ဂျပန်နိုင်ငံရဲ့အကူကြီးပြင်ပေါ့နော်မြန်မာနိုင်ငံအစိုးရဘက်ကဘာတွေလုပ်ဖို့လုပ်မယ်ထင်လဲ
အကူကတော့အသေးချုံတွေရှိနေပါပြီဒါကြောင့်မရှိအစိုးရဒုတိယအချိန်မှာတဲ့ ODA စီမံကိန်းကိုဆွေးနွေးတဲ့အခါကျမှဒီဘာမှအပြစ်ကြီးမရှိဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျာ။နောက်တစ်ခုကကျွန်တော်တို့ဂျပန်ဆိုရအနေနဲ့ကိုမိမနိုင်ငံစီပွားရေးပုံပြောသွတ်တယ်ပေါ့အတွေ့ကန္တအကုံတော်အမျိုးစုံမှာသူ့ပေါင်းဆောင်ရေပေါ့အပြင်ရှိပါတယ်။ဟိုအခြေခံအစားဥပမာလမ်းပါဆက်တွေရေဖရက်ဆယ်မီစေဂါလိုဒေဇေရိုအဲ့ဒါတွေစစ်ပြီးတော့အကူအညီပေးပါမယ်။အဲ့ဒါနဲ့မှကစီရင်မှုပပရရေးဆိုပြီးတော့အထူးဖြင့်ခြေနဲ့ဒေတာချမ်းမရေးကန္တာရောပညာရေးကန္တာရောလူစုမှာဖွံ့ဖြိုးရေးကန္တာရောအဲ့ဒါတွေသူ့မှာပြီးဆိုင်ရပါမယ်။ဒါကြောင့်မိမအစိုးရအနေနဲ့ဘာအကူအညီများလိုအပ်တယ်ကျွန်တော်တို့နေခွင့်ရတဲ့ဆိုရင်ကျွန်တော်ချက်ချင်းဒီရစွာသိနိုင်ရဆိုင်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်သံမကြီးမာရိုယာမခင်ဗျာကျွန်တော်ဝင်မယ်ပါ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။နိုဝင်ဘာ၈ရက်နေ့ကကျင်းပတဲ့ရွှေကောက်ပွဲမှာအနိုင်ရကိုယ်စားလှယ်တွေထဲအမျိုးသမီးတွေလည်းပုံများလာပါတယ်။အရင်ရွှေကောက်ပွဲတွေထဲအနိုင်ရသူအရေအတွက်ပုံများလာတဲ့အမျိုးသမီးကိုယ်စားလှယ်တွေကတော့နိုင်ငံရေးမှာအမျိုးသမီးတွေပုံနေရာချလာဖို့မျှော်လင့်ကြသလိုအမျိုးသမီးတွေနိုင်ငံရေးမှာပုံမဝင်ဆန့်လာတဲ့အတွက်တိုင်းပြည်တည်ဆောက်ရေးမှာအထောက်အကူဖြစ်လာဖို့လည်းမျှော်လင့်နေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းထောက်မှတ်စုအစီအစဉ်မှာစုစည်းတင်ပြပေးပါမယ်ကျွန်မအင်တနာထွန်းပါမြန်မာနိုင်ငံမှာရာစုနှစ်ဝက်လောက်စစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ကျင်းပတဲ့2010ပြည်နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသမီးကိုယ်စားလှယ်55ဦးသာရှိခဲ့ရာက2015ခုနှစ်မှာ150ကျော်နဲ့အခုနောက်ဆုံး2020ပြည့်နှစ်ရွေးကောက်ပွဲမှာမဲရလက်တွေအရ219ဦးအထိရှိလာပါတယ်။ဒါဟာဆိုရင်နောက်ဆုံးအကြိမ်ထွေထွေရွေးကောက်ပွဲတွေကျင်းပခဲ့တဲ့2015ခုနှစ်နဲ့ရှင်ရင်အနိုင်ရအမျိုးသမီးကိုယ်စားလှယ်အရေးအတွက်ဟာ2020ပြည့်နှစ်မှာ46ရာခိုင်နှုန်းအထိတိုးလာခဲ့တာပါ။လာမယ့်လွှတ်တော်သက်တမ်းမှာဆိုရင်လည်းပြည်ထောင်စုလွှတ်တော်ထဲမှာအမျိုးသမီးကိုယ်စားလှယ်20ရာခိုင်နှုန်းနီးပါးရှိလာမှာဖြစ်ပါတယ်။အရင်ကအမျိုးသမီးကိုယ်စားလှယ်တွေမရှိခဲ့ဘူးတဲ့တိုင်းရင်းသားဒေသတွေကလွှတ်တော်တွေမှာလည်းဒီတစ်ကြိမ်မှာအမျိုးသမီးကိုယ်စားလှယ်တွေပါဝင်လာကြတော့မှာပါချင်းပြည်နယ်လွှတ်တော်မှာဆိုရင်တော့ထန်တလန်မြို့နယ်မဲဆန္ဒနယ်အမှတ်2ကရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဒေါ်နီရွှေလျန်းကလာမယ့်လွှတ်တော်သက်တမ်းမှာပထမဆုံးအမျိုးသမီးကိုယ်စားလှယ်အဖြစ်ပါဝင်လာတော့မှာပါချင်းပြည်နယ်လွှတ်တော်မှာတဦးတည်းသောအမျိုးသမီးကိုယ်စားလှယ်ဖြစ်လာမဲ့ဒေါ်နီရွှေလျန်းကတော့ချင်းတိုင်းရင်းသူအမျိုးသမီးတွေအရေးဆောင်ရွက်ပေးဖို့မျှော်လင့်ထားတယ်လို့ပြောပါတယ်
အရင်တုန်းကကျမတို့ချင်းတွေဆိုရင်မျိုးသမီးတွေကဘယ်မှအဘမှလုပ်လို့မရဘူးအင်ဟုကိစ္စပဲဆောင်ရွက်ရမယ်အင်တွင်းကလည်းပြေမထွက်ရဘူးဆိုတဲ့အတွေးခေါ်တွေကနေဒီမှာဆိုတော်တော်များများအဲ့ဒီအတွေးခေါ်တွေကကြံနေသေးတယ်အဲ့ဒီအတွေးခေါ်တွေကိုကျမတို့ကိုယ်တိုင်ကိုကထုတ်ပြပေးစေချင်တာပေါ့ဘာပဲဖြစ်ဖြစ်ကိုယ့်ရဲ့ဆွမ်းစားလေးဟိုရှိလို့ရှိရင်ပေါ့ဘာမဆိုကျမတို့မျိုးသမီးတွေကလည်းဟိုဝင်လုပ်လို့ရတယ်ဆိုတဲ့အတွေးခေါ်လေးတွေပထမဆုံးကျမတို့ချင်းတွေရဲ့ချင်းမျိုးသမီးတွေကောင်းတဲ့မှာဝင်ဖို့ဟိုကျမပထမချက်အဲ့ဒါလေးကိုတစ်ချက်လူလာတယ
်မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုနှိမ်ကျတဲ့ဒေသတစ်ခုလည်းဖြစ်လက်မဆက်သွယ်ရေးလည်းခက်ခဲတဲ့ဒေသတစ်ခုဖြစ်တဲ့ချင်းပြည်နယ်မှာမျိုးသမီးတွေအလောက်ကိုင်းအခွင့်အလမ်းရရှိရေးဟာလည်းဦးစားပေးလုပ်ငန်းဖြစ်တယ်လို့ဒေါ်နီရွှေလျန်းကပြောပါတယ
်နောက်ဒုတိယအချက်ကတော့အလောက်အကန့်ခွင့်လန်းတွေပေါ့ခုနပြောသလိုကျမတို့ဟိုချင်းပြည်နယ်မှာဆိုရင်အမျိုးသမီးတွေကအမှုကိစ္စပဲလုပ်တယ်တခြားကိစ္စဟိုလုံဆောင်မလုပ်ဘူးဆိုတဲ့အတွေးခေါ်ကြီးအဓိကတော့မိခူပေါ့ကိုပိုင်အစွမ်းအစရှိအောင်လုပ်ကြိုးစားမယ်ကိုဟာနဲ့ကိုဘာမဆိုဟိုဘာလဲဦးဆောင်မှုအပိုင်းမှာကိုအမျိုးသမီးတွေပါဝင်လို့ရမယ်ဆိုတဲ့အတွေးခေါ်ကြီးကတော်တော်လေးနေတယ်အဲ့ဒီတွေ့ကြောင်အလုတ်အကန့်အခွန်းလာအလူရဲ့အဖွဲ့ရှိမှာပေါ့ဥမာပညာရေးကျမရေးတခြားတခြားတော့အဖွဲ့ရှိတွေကြောင်မှာအမျိုးသမီးပါဝင်ဟာအဲ့ဆိုဘာလဲဘယ်လုပ်ငန်းမဆိုဘယ်အဖွဲ့ရှိမဆိုအစဉ်ပူပြီးမှအစဉ်ပြီးမယ်ဆိုတဲ့ အတွေ့အကြုံလေးတွေကိုလည်းကျွန်တော်တို့အမျိုးသမီးရဲ့စိတ်ထဲမှာဝင်လာအောင်ပေါ့အဲ့ဒီစိတ်သက်တည်ကိုကပထမဆုံးအရင်တွင်းပြရမယ်ပေါ့အလုပ်ပေးရမယ်ပေါ့
အရင်တုန်းကအမျိုးသမီးကိုယ်စားလှယ်မရှိခဲ့ဘူးတဲ့ကယားပြည်နယ်မှာလည်းလာမဲ့လှတ်တော်တက်တန်းမှာအမျိုးသမီးကိုယ်စားလှယ်နှစ်ယောက်ပါဝင်လာတော့မှာပါကယားပြည်နယ်ဒီမိုကရက်တစ်ပါတီကပရီဆိုမြို့နယ်ပြည်သူ့လွှတ်တော်မဲဆန္ဒနယ်အမှတ်2ကဝင်ရောက်ရှင်ပြိုင်တဲ့ဒေါက်အေဗလင်းကတော့နိုင်ငံရေးမှာအမျိုးသမီးတွေပါဝင်မှုရလာတာကြောင့်ဒေသဖွံ့ဖြိုးရေးမှာအကျိုးရှိနိုင်တယ်လို့မြင်ပါတယ်
။ဒီအမျိုးသမီးတွေကိုယ်တိုင်ကကိုယ့်ရဲ့ဖွံ့ဖြိုးသူ့အတွက်ရေးကိုကိုယ်ကိုယ်တိုင်ဦးစီးဦးဆောင်ပြီးတော့မှတရားဝင်လမ်းကြောင်းမှာမပြောနိုင်သေးသေးကတော့အာပြည်နယ်ရဲ့ထက်ဝက်ကျော်သောလူထုတွေကကိုယ့်ရဲ့ဖွံ့ဖြိုးသူ့အတွက်ရေးကိုကိုယ်မလုပ်နိုင်ဘူးလို့ပဲအမတို့နေသုံးသပ်လို့ရတယ်ဆိုတော့ဒီဟာကအမျိုးသမီးတွေကိုယ်တိုင်က decision making နဲ့ policy making level တွေမှာပါလာဖို့အတွက်ကအဓိကမိမောင်းထိုးပြနေတဲ့ကိစ္စဖြစ်တယ်တစ်ချိန်လုံးကိုယ့်ရဲ့ဖွံ့ဖြိုးသူ့အတွက်ရေးတွေကိုအမျိုးသားတွေဥဆောင်မှုပုံမှာကိုယ်ပဲလိုက်နေတဲ့ဒေသခံတွေရဲ့အခြေအနေကဒါကတော့ဖွံ့ဖြိုးသူ့အတွက်မှုကိုနောက်နေစေတဲ့အရာဖြစ်တဲ့အတွက်အမျိုးသမီးတွေကိုယ်တိုင်ကိုယ့်ဘဝကိုကိုယ့်ကိုယ်ကိုအားကိုးပြီးတော့မှအမျိုးသားတွေပေါ်မှာမိခိုနေတဲ့ mindset တွေနော်အဲ့ဒါတွေကိုပေါပြောက်ဖို့ကအရင်အရေးကြီးတယ်ပေါ့ဒါမှပဲကိုယ့်ရဲ့ဒေတာတူတဲ့ရေးမှာအမျိုးသမီးတွေကချက်ထဲဝင်ဝင်လှောက်ရှားလာမှာပဲတကယ်စစ်မှန်တဲ့ဖွံ့ဖြိုးတူတဲ့ရေးကိုရောက်သွားမှာဖြစ်တယ်ဒါကြောင့်မလို့အမျိုးသမီးတွေရဲ့အတန်ကအရင်အရေးကြီးတယ်လွတ်တော်တွေထဲမှာကလည်းအမျိုးသမီးတွေကိုကိုစားပြုတဲ့အတန်တွေကိုထွက်လာပြဖို့အရေးကြီးတယ်လွတ်တော်ထဲမှာကိုစားပြုပြီးမှထွက်ပေးမယ့်အတန်တွေကအမျိုးသမီးတွေကိုယ်တိုင်ကိုကလှုပ်ဆောင်မှလည်းတရားကတကယ်ကိုစစ်မှန်တဲ့ပြောင်းလဲတစ်ခုကိုရောက်သွားမှာဖြစ်တယ်ပေါ့ဒါကြောင့်မလို့အမျိုးသားကကိုစားပြုပြီးမှမျိုးသမီးတွေဖွံ့ဖြိုးသူတည်းရေးလောက်တာတဲ့အမျိုးသမီးတွေကိုယ်တိုင်ကကိုယ့်ရဲ့ဖွံ့ဖြိုးသူတည်းရေးကိုကိုတရားဝင်လှုပ်ပိုင်ခွင့်ကအရင်နဲ့အရေးကြီးတယ်ပေါ့နော်ဆိုတော့အမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်လာမှုတွေဆွေးမချက်ချတဲ့ level တွေမှာပါဝင်လာနိုင်မှုတွေကအရေးကြီးကြောင့်ကိုအဲ့လိုပဲမြင်ပါတယ
်။ရထိုင်ပြည်နယ်လက်တော်မှာလည်းအခု2020ရွေးကောက်ပွဲမှာပထမဆုံးအကြိမ်အဖြစ်အမျိုးသမီးရွေးကောက်ခံကိုယ်စားလှယ်3ဦးပါဝင်လာပါတယ်။တန်ကုန်းမြို့နယ်ပြည်နယ်လက်တော်မဲဆန္ဒနယ်အမှတ်2ကအနိုင်ရခဲ့တဲ့ဒေါက်ခင်မျိုးရင်ကကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်ရမှာအခက်အခဲတွေကြုံရပေမဲ့အမျိုးသမီးတွေရဲ့အသံနဲ့ကဏ္ဍကိုဖော်ထုတ်နိုင်မှုအတွက်ကြိုးစားသွားမယ်လို့ဆိုပါတယ
်။အမျိုးသမီးတို့လည်းဖြစ်တဲ့အပြင်ကျွန်မကရကြီးအစီအစဉ်ကတက်လာတဲ့ဟိုပါပေါ့မြို့နယ်ကော်မတီကတယောက်ဖြစ်တဲ့အတွက်ကျမအနေနဲ့ဒီ PR လည်းအများကြီးရှိတယ်အမျိုးသမီးတယောက်ဖြစ်နေတဲ့အတွက်ပြီးတော့ဒီဟိုရက်ကျေးမှနေတဲ့လူတောကလာတဲ့လူပုံစံမျိုးအဲ့လိုမျိုးနဲ့နှိမ်တဲ့ဟာမျိုးတွေကိုလည်းကျမခံခဲ့ရတယ်ဒါပေမဲ့ကျမအရင်တိတ်ပြီးတော့အလေးမထားပါဘူးဘာလို့လဲဆိုတော့ဒါတွေကတော့ဖြစ်လာတဲ့အနေအထားမျိုးမှာရှိတဲ့အတွက်ကျမလည်းကြိုတင်ပြီးတော့ဖန်ဆာထားပြီးသားပါအဲ့လိုနဲ့ပဲတဖြည်းဖြည်းနဲ့ပေါ့နော်ကျမတို့ဒီရွေးကောက်ပွဲဝင်တဲ့ရွေးကောက်ပွဲဝင်ပြီးတော့ခုတော့ရွေးကောက်ပွဲအောင်နိုင်တယ်ဆိုတော့ရလာတခုတော့ကျမတို့ရခဲ့ပါတယ်ရှင်။ဟုတ်ကဲ့ပါ။ဂန္ဓာဘောင်းဆောင်ကိုတနည်းအားဖြင့်မှလုပ်လို့ရတာကဒီလှုပ်တော်ရှိတဲ့အတွက်အမျိုးသမီးဂန္ဓာဘောင်းဆောင်ကဘာပေါ်မှာအများကြီးရှိနေတဲ့လူဦးရေအများဖြစ်နေတဲ့အမျိုးသမီးရေဒီပတ်သက်တဲ့ဂန္ဓာတွေကိုလည်းပဲပါဝင်ပြီးတော့ဆွေးနွေးရှင်တယ်ဆိုလို့ရှိဒီနိုင်ငံရေးဒီကိုလှုပ်တင်တယ်ပေါ့နော်။ဒီနိုင်ငံရေးမှာပါဝင်ပြီးတော့ပတ်သက်ပြီးတော့ဆွေးနွေးနိုင်မကဘာပေါ်မှာလူကြီးအများကျဲအမျိုးသမီးတွေရဲ့ကဏ္ဍကိုဒီကဏ္ဍဘောင်းဆောင်ကနေခေါ်ထုတ်နိုင်မယ်လို့ကျွန်မကတော့ထင်တာပေါ့နော
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလှတ်တော်အတွင်းအမျိုးသမီးကိုယ်စားလှယ်166ဦးပါဝင်ပြီးလှတ်တော်တွင်းအမျိုးသမီးပါဝင်မှုအမြင့်ဆုံးပါတီဖြစ်ပါတယ်ဒုတိယကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဖြစ်ပြီးတော့အမျိုးသမီးလှတ်တော်ကိုယ်စားလှယ်73ဦးပါဝင်ပါတယ်အမျိုးသမီးလှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရတဲ့နိုင်ငံရေးပါတီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပြင်တိုင်းရင်းသားပါတီတွေအပါအဝင်6ခုရှိပါတယ်။ပါတီတွင်ကမဟုတ်ပဲတတိပုဂ္ဂလအမျိုးသမီးကိုယ်စားလှယ်2ဦးလည်းအနိုင်ရခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့အမျိုးသမီးကိုယ်စားလှယ်တွေပိုများလာတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံရဲ့လွှတ်တော်အတွင်းအမျိုးသမီးပါဝင်မှုနှုန်းကအာဆီယံဒေသတွင်းလွှတ်တော်တွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်အနည်းဆုံးဖြစ်ပြီးတော့2019ခုနှစ်စစ်တမ်းအရမြန်မာမှာလွှတ်တော်တွင်းအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပါဝင်နှုန်းက17ရာခိုင်နှုန်းကျော်သာရှိပါတယ်ရှင်။ကျမအင်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်မင်္ဂလာပါတော့ရှင်များရှင်ကျမတင်ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကမ္ဘာအကြီးဆုံးကုန်သွယ်ရေးစာချုပ်ဖြစ်တဲ့ Data Ring ဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှု ASEP RCEP မှာမြန်မာနိုင်ငံကအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးထားပါတယ်ဒီစာချုပ်မှာဖွံ့ဖြိုးပြီးနိုင်ငံတွေလည်းပါတဲ့အတွက်ဈေးကွက်ပိုရလာမယ်လို့အစိုးရကမျှော်လင့်ထားပါတယ်။ဒါပေမဲ့လက်ရှိအခြေမှာတော့နိုင်ငံတကာတန်းဝင်အရေးအသွေးအမှခံချက်မရှိတာကြောင့်တင်ပို့ရောင်းချလို့မရတဲ့ထွက်ကုန်တွေရှိနေသေးတာကြောင့်အရေးအသွေးပိုင်းကိုကြိုပြင်ဆင်ထားဖို့လိုအပ်မယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကသုံးသပ်ပါတယ်။
တော်တော့ဒီလက်မှတ်ထိုးတဲ့ဟာတွေကိုတွေ့ရတယ်ပေါ့နော်ဒီရင်ကတော့သူပြောတော့ကျွန်တော်တို့သိရမှာရှိဘူးနော်ဟိုဒီကတော့သူကဟိုရေးနေပတ်သက်တဲ့ဟန်တားတွေတော့ပြီးဘူးပေါ့နော်ဂျန်နဲ့ချက်တွေကတော့အများကြီးတော့ပါအောင်တွေ့နော်ဒိုးလေးစနစ်တွေဆက်ရှာပြီးဘူးဆိုတာပေါ့နော်ဒါတော့ဟိုကျွန်တော်တို့ကတော့ကျမရဲ့ဟိုဗမာနိုင်ငံကတော့ဟိုသိရတဲ့အချိန်ကျွန်တော်အာဆီယံမှာတော့မှကျွန်တော်ကဒီနောက်ပိုင်းမှာသိနေတာပေါ့နော်ကျွန်တော်တို့နောက်ကြတယ်။နောက်ကျွန်တော်ရဲ့ဒီဖက်ပေါ်ကလည်းအစကြွေးနဲ့ဒီဒီဒီလုံငန်းဖက်ပေါ်နေအဓိကဖြစ်တယ်ပေါ့နော်။ဒါနဲ့ဒီဖက်ပေါ်မရှိကော်ပိုရိတ်နဲ့အကုန်လုံးကကုန်ညံဝင်လာကြတော့တင်ဖို့ကျွန်တော်တို့စီကစပါးတန်းကိုဖက်တယ်သူတို့လည်းကုန်ညံကိုပိုက်တဲ့ဆိုလျားကြီးပြူတယ်။ဒီများတိုင်းကြီးကယူရီးယားမျိုးစားတော့ချက်ပြီးမှကျွန်တော်ကမျိုးစားပြောင်းဝင်ယူရီးယားပြောင်းပြီးတွေ့နေရမျိုးပေါ့နော်။ဟိုဒီလိုမျိုးအချိန်မှာလက်မှတ်တိုးရတာတော့လေကျွန်တော်တို့ကတစ်ခါကတွေ့ရင်တော့လေဒီနိုင်ငံကြီးရတယ်ခေါင်းတယ်ပေါ့နော်နောက်တစ်ချက်ကတော့လေဟိုကောင်းပဲကတွေ့ရင်တော့သူတို့နဲ့ပူးပေါင်းဆောင်ရွက်နိုင်ရင်ကျွန်တော်စီကရေဝစာအပြည့်အဝပြုဝင်မလားပေါ့နော်ဟိုတစ်ခါကလည်းဆိုရင်ကတော့ကျွန်တော်တို့စီကတော့ခုကဘုံညာရှိတဲ့အချိန်မှာသူတို့တွေကဒီတားစီဖီရှော့ပေးလိုက်လို့ဆိုရင်ကျွန်တော်တို့ကပြည်လင်းလုပ်ငန်းလုပ်တဲ့လူတွေကရည်တည်ဖို့အတွက်ခက်ခဲဖြစ်မလားအခုတော့မှလည်းပြည်ပြည်ဒီပြဿနာတွေ့လာပြီ
အစည်းအကွက်ကိုဖွင့်လိုက်တဲ့အခါမှာဒီနိုင်ငံတကာဈေးကွက်ကိုဝင်ရတော့မယ်ဆိုပြီးတော့များပို့ပြီးတော့ဟိုပြုပြင်ပြောင်းလဲမှုပေါ့နော်ဒီမြန်မာနိုင်ငံဘက်ကလုပ်ငန်းရှင်တွေဘက်ကအဲ့လို mindset မျိုးများချိန်သွားနိုင်သလားမြန်မာစီးပွားရေးလုပ်ငန်းမှာရော
ကျွန်တော်တို့မြင်တာတော့ပေါ့နော်ဟိုလက်ရှိနေသားမှာတော့ဟိုကျွန်တော်တို့ဈေးကတော့ခုနပြောသလိုပေါ့နော်ဈေးကပြောသလိုပေါ့ဟိုရရမဲ့ဆိုရင်သိစိတ်လေးကတော့ရှိလာတာပေါ့နော်ငါတို့ကဟိုဒါနိုင်ငံကနဲ့ဆင်အောင်လို့ကသိစိတ်ပဲရှိတယ်လက်တွေ့ကျတော့ကျွန်တော်တို့ကလိုအပ်ချက်ရှိတာပေါ့ကပြောင်းနေသေးတော့ရှိရတော့ကြောင်းနေနေပဲကျွန်တော်ကကျွန်တော်ကရှိတဲ့ဟိုကိုယ့်ရဲ့ capacity ပေါ့နော်ဆိုပါလို့ကျွန်တော်ရဲ့ finance နဲ့အရင်ကနောက်ကျွန်တော်ကရှိတဲ့ဒီပညာကျွန်တော်ကရှိတဲ့ marketing နဲ့ပတ်သက်တဲ့အတွေ့အကြုံဒါတွေကတော့ကျွန်တော်တို့လူတွေတော့မြင်တာနော်စိတ်တော့ကျွန်တော်ကရှိလာကြတယ်ဘယ်လိုများအတူတူတော့ဒီနေရေပေါ့နော်ဒီတော့ပဲကျွန်တော်ကဒီပညာဖြစ်တယ်ဖြစ်လာတော့ဟို channel တော့ social media တော့နဲ့ internet တွေတွေတော့ဖုန်းနေကျွန်တော်ကျေပြန့်တော့လာအော်ကျွန်တော်တို့မျက်စိကတော့ဖွင့်တာ
ဟိုဈေးကွက်ဖွင့်လိုက်ပြီးအခွန်ပေးစရာမလိုတော့ဘူးဆိုပေမဲ့ဟိုအဲ့လိုအကြီးအသေးပိုင်းအရာအတားဆီးများဖြစ်လာနိုင်မှာတလားရှင်ဒီမြန်မာနိုင်ငံရဲ့အဓိကဈေးကွက်ဖြစ်တဲ့ဒီတင်ပို့ကုန်ကိစ္စမှာရော
တကယ်တမ်းတော့ကျွန်တော်ကဖွင့်အောင်လုပ်ချင်တာပေါ့သူကထိုးရမယ့်လက်မှတ်အရှိရပါလဲဆိုရင်ကျွန်တော်တို့တရုတ်နိုင်ငံကအဓိကတင်ပို့တယ်ပေါ့နော်ဒါကျွန်တော်တို့ကအခုလက်မှတ်ထိုးနေအရင်တော့ဒီ QSI ပေါ့နော်ဘိုးဘွားနဲ့ပတ်သက်တာပေါ့သူကဒီစီစီခေါ်တာပေါ့အရိယာလက်မှတ်ရင်သူကကျွန်တော်ဒီမှာ2015လောက်ကစံအောင်ကျူးနိုင်တယ်ပြီးတော့သဘောကိုတက်တဲ့အဲ့ဒီမျိုးပဲတူရတယ်ဒါနဲ့အားလုံးကအဲ့ဒီဒီသူနဲ့ပတ်သက်တဲ့ EQSI ကို GSC ကိုလက်မှတ်မတူတာဘူးတူတာကြောင့်မို့ကျွန်တော်အနေနဲ့ဒါတရားဝင်တင်မှုတဲ့နေရာမှာအခက်အခဲရှိတယ်ဆိုတော့နိုင်ငံကဘိုးဘွားနဲ့ပတ်သက်တဲ့လက်မှတ်ထိုးရအောင်အဲ့ certificate ကို file certificate ထိုးရအောင်အဲ့ဒီသဘောမျိုးချက်ကိုရင်ထိုးဖို့လို့ခုနကတည်းကပါတဲ့အတိုင်းပေါ့နော်ကျွန်တော်ကုန်ညာပဲပို့ရအောင်ပါဒီအရမ်းကိုပို့တော့ကကျွန်တော်တို့ကခဏပြောရဲရေသေးနဲ့ပတ်သက်တဲ့ဒုရီကျလေးလက်မှတ်ရေးပို့ပြီးတော့ကျွန်တော်တို့ဦးစားပေးလို့ရအောင်နော်ဒုတိယအချက်ကတော့ဆင်မပြောရဲမျိုးကပါတယ်ကျွန်တော်တို့ရဲ့စိုက်ကိုလုံးလုံးတဲ့နေရာမှာဟိုအဓိကတော့ကျွန်တော်တို့ရဲ့လေသမားတွေနေနေရာရိုးသေးနဲ့ပတ်သက်တာဂျိုးနဲ့ပတ်သက်တဲ့ဟာပေါ့နော်စိုက်လို့တဲ့စနစ်ပေါ့နော်ရေသေးသေးဒါတို့တွေလူအချက်တွေရှိနေပါပေါ့နော်ဒါတွေကလည်းကျွန်တော်ညာတော့အစိုးရတွေဥဆောင်ပြီးတော့မှကျွန်တော် private sector အတင်းအဖွဲ့တွေရော private sector အလေသမားတွေဒီလိုမျိုးတွေပေါ့နော်ကျွန်တော်တွေအားလုံးပေါ်ပြီးတော့မှမြင်စင်ပို့တော့လို့ခုနဗယ်လူအထက်မှာပို့နိုင်တော့မှသူ့ရဲ့သူ့ကထွက်တဲ့ဖက်ကုန်ပေါ့နော်လေယာဉ်ဆက်ပြီးဖက်ကုန်ဝင်းကြီးဖက်ကုန်တွေကိုကျွန်တော်တို့နေနေပြန်ဝင်တင်ပို့လို့ရအောင်ကျွန်တော်တို့ဆောင်ရွက်ပို့လို့ပို့တာပေါ့နော်အဲ့ဒီကျွန်တော်တို့လည်းမြင်စင်ပို့တော့လို့ပ
ါဆိုတော့နောက်တစ်ခုကအခုမြန်မာနိုင်ငံမှာတီလုံဟာအပအဝင်ဆရာတို့လဲထားလက်ရှိလုပ်နေကြတဲ့ဒီကားထုတ်လုပ်ရေးပေါ့နော်တစ်စိတ်တစ်ပိုင်းဒီဒီပြည်တွင်းမှာထုတ်နေတဲ့ဟာတွေရှိပါတယ်ဆိုတော့ဒီကုန်ထုတ်လုပ်ငန်းဒီဆက်မှုလုပ်ငန်းတွေဟာဆိုလို့ရှိရင်ဒါအခွန်တက်တာခွင့်ဆိုတဲ့ဟာပေါ်မှာအဓိကမူတည်ပြီးတော့လာပြီးတော့လုပ်ကြတာပေါ့နော်ဆိုတော့ဒီလိုအခွန်တက်တာခွင့်အားသာချက်ကြောင့်လာပြီးတော့လုပ်တဲ့လုပ်ငန်းတွေဆုံးရှုံးနိုင်ခြင်းရှိပါလားဆရာ
ဒါလည်းဖြစ်တယ်အခုတော့ဆရာတော်ပါကျွန်တော်ပါဗျာဒီလိုတော့ဒီအခွန်ဒီအခွန်လေးပြပါလေပြင်းနေတယ်ဆိုရင်ကျွန်တော်ကဟိုအခွန်ပေါက်များတယ်နော်များဒီနေ့မှထုတ်လုပ်တဲ့အတွက်ကြောင့်လို့ကျွန်တော်ကအခွန်ဆောင်ဖို့မရှိဘူးဆိုတော့ကျွန်တော်ကားထုတ်လုပ်တဲ့လူတွေလာကြတယ်ခြားထုတ်လုပ်တဲ့လူတွေရှိလာတယ်နော်အာစီဝါရေးသမားရဲ့တဘောမှာဒီပဲစားရတဲ့တဘောမှာလူပဲသူတို့ပြင်ဆက်ရေးပူရတဲ့ဟာကိုဒီနေ့မှမလုပ်ကြတာနော်
အခုခုနပြောတဲ့ဒီဒီအတားအဆီးကိုဖြေလျှော့ပေးမယ်အခုနေဖြေလျှော့ပေးလိုက်ရင်ကျွန်တော်ကဒီ FBI နေရာတွေကလက်ရှိလုပ်နေတဲ့လူတို့ချူရတယ်နောက်ပြန်ဆုတ်သွားနိုင်တယ်နော်ဒါပြီးခဲ့တဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ကအဲတော့အစိုးရအနေနဲ့ကဏ္ဍကားတဲ့ပတ်သက်တဲ့ကာကန်သူပေါ့နော်ဒီအောင်ဆော့ချပေးတဲ့တဝက်အာပညာနာမှာဘောင်းကြီးပေါ့တော့ဒီအောင်50ရံတော့ဆော့ချလိုက်တော့ကျွန်တော်တို့မှာဒီကျွန်တော်စီမှာဒီဒီဘက်နိုင်ငံအာဒီဘက်နိုင်ငံဆရာဒီဘက်တမတိလာတွေ့တယ်ပေါ့နော်သူကကားထုတ်လို့ရဆဲမလုပ်နေအောင်နော်သူဒါလည်းသူဆဲဆောက်နေတယ်အဲသူကသူစိုးရီပြောမှာသူအစိုးကျော်ရလာတွေ့ရဲ့သူကလည်းသူကတွေ့လို့လုပ်နေတာအဲဒီဟုတ်ပြောင်းအဓိကတော့ခုနကသူစီမှာယင်းမနဲ့လို့ဒီဘက်ကိုဒီတက်လို့အောင်လာလို့ပါလားကျွန်တော်တဘောလာတာတောင်းတော့ဒါလည်းကျမမေးတဲ့မေးခွန်းမှာသူကအစိုးနဲ့အပြစ်ထဲမှာတခုပါန
ော်လုံးလုံးစင်အပိုင်းမှာဆရာတို့ဒီရှေ့ရေးရှေ့အတွက်အစိုးရင်ချက်ဘယ်လောက်ရှိပါပလဲရှင
်ကျွန်တော်ကတော့ဒါဘူဝဲရောပုံလေးကလုပ်ငန်းလုပ်တဲ့လူတွေကတော့ဟိုဒီဘာဒီဝင်လာတယ်ခုနအတားအဆီးချော့ပေးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ရက်တိုင်တိုင်မျိုးပြတော့ဟိုစိုးရင်မျိုးတော့ရှိကြတော့နော်ဒါလုံးလုံးလူစားလိုက်အကုန်လုံးမှာတော့ဟိုစိုးရင်မျိုးကမျိုးရှိကြပါအဲအတင်းကြီးပေါ့နော်ဘလောက်ညကျွန်တော်ထိခဲ့တယ်ဆိုတာလဲကျွန်တော်တို့အနေနဲ့ဒါတော့လေဒီကတော့မသိဘူးဒါပေမဲ့အဲနေကတော့သိရည်ကြီးပဲသိရတာ
ဟုတ်ကဲ့ပါရှင်ဆရာဒေါက်တာဆူထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင
်ဆရာဟုတ်ကဲ့ပါပါ
VOA မြန်မာပိုင်းရဲ့ bloggery ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေရှင်ကျွန်မစမြတ်မော်ပါCOVID-19 ကရောဂါကြောင့်ရုံးလုပ်ငန်းအများစုဟာအွန်လိုင်းပေါ်ကနေချိတ်ဆက်လုပ်ကိုင်နေကြရပါတယ်။အဲ့လိုမျိုးလုပ်ကိုင်နေကြရသူတွေထဲမှာတစ်ဖက် client ရဲ့ယုံကြည်မှုရဖို့ပြောဆိုလုပ်ကိုင်နေကြရသူတွေအနေနဲ့ဘလို new normal အခြေအနေသစ်တွေဖြစ်လာပါသလဲ။မြန်မာနိုင်ငံကအသက်အာမခံလုပ်ငန်းတစ်ခုရဲ့ unit manager ဒေါ်စုပွင့်ဖြူကတော့အသက်အာမခံဝယ်ရှင်သူတွေနဲ့ဆက်သွယ်နိုင်မှုအတွက်ဉာဏ်ပညာပိုင်းရှင်းပြရတာက new normal အခြေအနေသစ်မှာပေါ်လာတဲ့အလုပ်တစ်ခုဖြစ်တယ်လို့ရှင်းပြပါတယ်။
ဟိုအရင်တော့ပေါ့နော်ယူဟိုညီမတို့အသားမှာကလုပ်ငန်းလုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့ဒီ product တွေကို customer ရှင်းပြရခါမှာလူချင်းတွေ့ဆုံပြီးတော့ဒါကို benefit တွေကဘာရှိရဲဆိုရဲဟာမျိုးသိချာရှင်းပြရပေါ့နော်အခု covid ကာလမှာကြာတော့အသားမှာကံကိုဟိုဝေယူလိုတဲ့သူတွေဆိုရင်ညီမအနေနဲ့ဆိုရင်တော့ zoom နဲ့ team နဲ့နေပေါ့နော် invitation ပို့တယ်ပို့ပြီးတော့ online ကနေပြီးတော့သူတို့နဲ့ရောင်းချပြီးရပေါ့ဆိုတော့အဲ့လိုမျိုးရောင်းချတဲ့အခါမှာဘာခက်ခဲလေးများရှိမလဲဆိုတော့ customer တွေကပုံစံမျိုးစုံပေါ့နော် technical ဘက်မှာကျွမ်းကျင်တဲ့သူမျိုးရှိတယ်လို့မျိုးဒီ technical ဘက်အားနေတဲ့သူမျိုးလည်းရှိရဲဆိုတဲ့အခါကျတော့တစ်ဖက်ကဒီ customer နားလည်ဖို့အတွက်ကို paramount ဆုံးပေါ့နော်ညီမအတွေ့အကြုံရဆိုရင် customer အနေနဲ့ zoom ကိုဘယ်လို download ဆွဲရမလဲ team ကိုဘယ်လိုမျိုးအသုံးချရမလဲဆိုတဲ့အမျိုးကိုသူ့အရင်ဆုံးဒီဒီလေးရှင်းပြပြရတချို့တော့လည်းပါလဲဆိုတော့ဟိုလူတိုင်းပေါ့နော်စိတ်ထဲမှာကအလုံးရှုပ်တယ်လို့ခံစားရတယ်ဆိုရင်တော့ဟိုသူတို့အနေနဲ့ခက်တယ်လို့ထင်တာပေါ့နော်ဆိုတော့သူတို့အတွက်ခက်ခဲမဖြစ်ရအောင်လို့တော့ကိုယ့်ဘက်ကနေပြီးတော့တည်တည်ချာချာ base step ကနေပြီးတော့ base step တီကိုဝင်ရမယ်ပေါ့နော်ဘလူးလေးလောက်အောင်လဲဆိုတာကိုသူစိတ်ရှည်လက်ရှည်နဲ့တချို့ကြောက်လဲဟိုခဏခဏလေးရောရှင်းပြပြီးဖို့လိုတာပေါ့နော်ဒါလေးရောနည်းနည်းပို့ပြီး queue ဆိုင်ရအောင်မျိုးရှိပါရှင်ဟုတ်
အခုအဲ့တော့ဒီအာမခံ policy တွေကိုပေါ့နော် online ကနေပြီးတော့ဝယ်တဲ့သူဟိုဝယ်ချင်အောင်လို့ဆွဲဆောင်ရတဲ့နေရာမှာဒီယုံကြည်မှုတည်ဆောက်တဲ့အပိုင်းပေါ့နော်အပြင်မှာမျက်နှာချင်းဆိုင်တွေ့ပြီးတော့ယုံကြည်မှုတည်ဆောက်ရတာနဲ့အခု online ပေါ်ကနေတဆင့်ဟိုယုံကြည်မှုတည်ဆောက်ရတာပေါ့သူကကိုယ့်ကိုယုံလာအောင်ကိုရောင်းတဲ့ product ကိုဝယ်လာအောင်လို့လုပ်တဲ့နေရာမှာရောဘယ်လောက်ထိကိုယ့်ဘက်ကအချိန်ပေးအားစိုက်ထုတ်ရလဲဆိုတာလည်းပြောပြပါလားရှင်
ဒီအတ္တမဂန်နဲ့ပတ်သက်ပြီးတော့ဗောနော်အတ္တမဂန်ကဘာလဲဘယ်လောက်ထိယုံကြည်ရလဲဒီအတ္တမဂန်ကုမ္ပဏီရဲ့ဒီနောက်ကျောင်းဗောနော်အဲ့လိုမျိုးလေးတွေကိုသူကသိကျင်ကြတယ်ဘာလို့လဲဆိုတော့ဟိုအရင်အတွေ့အကြုံကြီးရဗောနော်ဒီလိုမျိုးကုမ္ပဏီဖြတ်သွားတယ်ဖြတ်သိမ်းသွားတဲ့ခါမှာသူတို့ရဲ့ပြီးသားတဲ့ဒီငွေတွေဆုံးရှုံးခဲ့ရမျိုးရှိရဲ့ခါကြတော့သူကယုံကြည်မှုတစ်ခုရအောင်ယုံရပင်ပင်နေရာမှာရှိလေဒီယုံမှာလာတွေ့ကျင်တယ်ဆိုတဲ့ဟာမျိုးလေးရှိခဲ့ရှိနေတဲ့ခါမှာကျော်ကတ္တမလိုက်လာပြီးဒီယုံရဲ့ဒီဘလောက်ထိခိုင်မာမှုရှိလဲပေါ့နော်ဥပမာအစိုးရရဲ့တရားဝင် license ရှိသလားပေါ့နော်အဲ့ဒါမျိုးအဓိကဒီ license ပေါ့နော်အစိုးရတရားဝင်ပြီးရဲ့ license ကိုသူတို့အတွက်က safety ဖြစ်တယ်လို့ခံစားရတယ်ဆိုတော့ဒီကုမ္ပဏီနာမည်ကိုပြောလိုက်တဲ့အခါမှာဟို သူရဲ့ခိုင်မာမှုကိုဒါလူချင်းပြည့်စုံပြီးတော့တိတ်တိတ်ချာချာလေးရှင်းပြပေးနိုင်တာပေါ့နော်သူ customer ကဆိုတော့ online ကကြတော့ဟိုဘာဖြစ်လဲဆိုတော့ရှင်းတော့ရှင်းပြရတယ်ဒါပေမဲ့ကုမ္ပဏီကိုလာပြီးတော့သူတိတ်တိတ်ချာလေးနေလာပြီးတော့သူကုမ္ပဏီနဲ့ပတ်သက်တဲ့အကြောင်းအရာလေးကိုကြီးခွင့်ရတာနဲ့ online ကနေပြီးတော့ရှင်းပြပေးရတော့နည်းနည်းလေးအချိန်ပူကြတယ်ဒီကုမ္ပဏီရဲ့ history ရောဒီကုမ္ပဏီနဲ့ဒီအစိုးရက license ရရှိရတဲ့ဟာမျိုးလေးတွေကိုတိတ်တိတ်ချာချာလေးကိုပူရှင်းပြရတဲ့ခါကျတော့အချိန်လေးရောနည်းနည်းပူကြတာပေါ့နော်သူနားလည်ရတဲ့အထိကိုရှင်းပြပေးနေရတာပေါ့နော်
ဒီ covid ကြောင့်ဖြစ်လာတဲ့အခြေအနေပေါ့နော်ဆိုတာကဒီကိုကရုံးမှာသွားပြီးတော့အခုလိုမျိုးလောက်ရတာမျိုးမဟုတ်ဘူးအိမ်ကနေပဲဟို online ကနေပြီးတော့ customer တွေနဲ့စုံတွေ့ပြီးတော့လုပ်နေရတယ်ဆိုတော့ရှေ့လျှောက်ကဟိုဒါ new normal ဖြစ်သွားမယ်ဆိုရင်ကောကိုယ့်ရဲ့အလုပ် business မှုပေါ့နော်ကိုယ့်ရဲ့အလုပ်ဟိုပြင်းပြမှုကရောအရင်တော့လိုမျိုးထိထိရောက်ရောက်ရှိတယ်လို့ရောပြောလို့ရပါမလားရှင့်
နာနိုင်ပြောရရင်တော့လူချင်းတွေ့မယ်ဟိုပေါ့နော်ဟို eye contact နဲ့တိတိကျကျလေးရှင်းပြပြီးတော့ဒီတစ်ဖက်လူဘာလို့အပ်တယ်ဆိုတဲ့ဟာမျိုးလေးပေါ့နော်အဲ့လိုမျိုးလေးလူချင်းတွေ့ရတဲ့အခါဆိုရင်တော့ပို့ပြီးတော့တယောက်နဲ့တယောက်ဟိုသူ့ရဲ့လိုအပ်ချက်ကိုကပို့ပြီးမြင်သားရလို့ထင်တယ်ပေါ့နော်ဒါပေမဲ့ဒီလိုအခြေအနေမျိုးမှာ covid ကာလကိုရောက်လာတဲ့အခါမှာလည်းအခုဆိုရင် meeting လေးထဲမှာတစ်ဖက်က customer ပဲချင်းလေးအောင်လေကိုကအဲ့ meeting schedule ကိုပြန်ပြီးတော့ adjust ပြန်လုပ်ပြီးတော့ဟိုလုပ်ရအောင်ပေါ့နော်ဆိုတဲ့အခါကျတော့အားသာချက်အားနည်းချက်အားဖြင့်ဆိုရင်တော့ဒီလိုမျိုး online ကနေပြောရင်တော့ဒီလို traffic မှာအချိန်ကျန်ကြတာမျိုးတွေနောက်တစ်ခုကကြတော့တခုခုကိုစောင့်နေရတာမျိုးမဖြစ်ဘူး online ကနေစကားပြောရတယ်သူအားရဲ့ချိန်ကိုအားရဲ့ချိန်လေးနဲ့ပြောလို့ရတယ်ပေါ့နော်ဟိုတကယ်တမ်းကျတော့လေဟိုအရင်ကြီးပြောင်းလဲသွားတာတော့မဟုတ်ဘူးဟိုခုနကလိုပေါ့နော်ကောင်းတဲ့အချက်ကောင်းတဲ့ဘက်ကနေကြည့်မယ်ဆိုရင်တော့အချိန်ကုန်တတ်တာမျိုးလေးတချို့ကတော့ဖြစ်လာတာပေါ့နော်မဟုတ်
covid မဖြစ်ခင်အခြေအနေတုန်းကနေအခုနောက်ပိုင်းဒီဖြစ်လာပြီးတော့မှဟိုအခြေအနေမျိုးမှာပေါ့နော်ဒီ policy တွေကိုပို့ပြီးဝယ်လာတဲ့လူတွေရောများလာတယ်လို့ပြောလို့ရလားရှင
်ဟုတ်ကဲ့ဆိုတော့ဟိုအကြမ်းပြားပြန်ပေါ့နော်ဒီ customer တွေကဟိုညသောအပြင်ဒီဝန်ထမ်းပဲဖြစ်ဖြစ်ကိုပိုင်လုပ်ငန်းပဲလုပ်လို့သူတို့ရဲ့ဒီ invest လုပ်ရတဲ့အရာတွေကငွေစုဆောင်မယ်ဗန်ဒီမှာငွေစုဆောင်မယ်နောက်တစ်ခါကျတော့ရွှေတွေဝင်မယ်အဲဒေါ်လာဝင်ချင်လည်းဝင်မယ်ပေါ့နော်ဒါမျိုးလေးနေတယ်သူတို့ရဲ့ဒီဝင်ငွေတွေကို invest လုပ်ကြရပေါ့အခုအမကန်ဒီအသမကန်ကုမ္ပဏီကြီးတွေဝင်လာတဲ့အခါမှာကျတော့သူတို့ကို promote ပို့လုပ်ပေးတာဗာလဲဆိုsaving plus protection ပေါ့နော် protection ပါလာရဲဆိုတာကခုနကငွေစုဆောင်နဲ့ငွေစုဆောင်နဲ့အပြင်မှာမှဒီအကာအကွယ်ဆိုတဲ့ protection လေးပါလာတာကိုသူတို့ awareness လေးတွေကိုပေးတယ်နောက်ပြီးတော့ဒီဟာကလည်း invest လုပ်တဲ့နေဆိုတဲ့အကြောင်းအရာလေးတွေကိုဟိုရှင်းပြပြောပြပေးတယ်ပေါ့နော်အဲ့ခါကျတော့တဖြည်းဖြည်းနဲ့လူတွေကအဲပေါ်တော့ဟို protection အခုဆိုမာယာဟိုယောဂတွေကလည်းဟိုအထူးဆန်းနေဖြစ်လာတယ် covid ဆိုတဲ့အရာကလည်းအရင်ဟိုဖြည့်စည်းမရှိသေးတဲ့ဒါယောဂတစ်မျိုးပေါ့နော်အဲ့ဒီအတွက်ကိုစိုးရင်ကြောင်းကြနေကြရတယ်အခုဆိုရင်ဒီ community ကြီးတွေကနေပြီးတော့ covid coverage ပေါ့နော်အဲ့ဒါမျိုးလေးပြီးတယ်အဲ positive ဖြစ်တယ်ဆိုရင်သူတို့အတွက် block ခံစား권လေးတွေကိုထပ်ဆောင်ပေးတယ်ဆိုတဲ့အပိုထပ်ဆောင်권လေးတွေပေးတဲ့အခါမှာသူတို့အတွက်ကဟိုဒီ saving plus protection လေးကိုရနေရဲ့အတွက်ကြောင့်လို့ဒီအတ္တမာခံလေးတွေကိုဝယ်ပြီးစုဆောင်ကြတာပေါ့နော
်မြန်မာနိုင်ငံကအတ္တမာခံလုပ်ငန်းတစ်ခုရဲ့ unit manager တော်စုပွင့်ဖြူဖြစ်ပါတယ် covid ကြောင့်ဖြစ်လာတဲ့ new normal အခြေအနေသစ်တွေအရကိုယ့်အလုပ်အတွက်အဆင်ပြေအောင်ပြောင်းလဲကြရတဲ့အတွေ့အကြုံသစ်တွေထဲမှာအားတာချက်အားနည်းချက်တွေရှိနေကြတာကတော့သိကြပါတယ်ရှင်ကျွန်မဆုမြတ်မောင်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေချင်းပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါတရုတ်စကားပြောဒေတာတွေအတွက်အော်စကာဆုလို့ပြောလို့ရမယ်ရွှေမြင့်ဆုချင်းမြင့်ပွဲကိုထိုင်ဝမ်မှာနိုဝင်ဘာ21ရက်နေ့စနေနေ့ကကျင်းပတော့နာမည်ကြီးမင်းသမီးတယောက်နဲ့ဇန်မျိုးရုပ်ရှင်ကားတကားစုကြီးတွေရသွားခဲ့ပါ යි ။ထိုင်ဝမ်နဲ့ပြည်ပခါတွေရှိနေတဲ့တရုတ်နိုင်ငံကအမှုပညာရှင်တွေကိုတော့ဒီခဏမှမတွေ့ရပါဘူး။ My Missing Valentine ဆိုတဲ့ထိုင်ဝမ်ရုပ်ရှင်ကားကအကောင်းဆုံးရုပ်ရှင်ဇာတ်ကားစုအကောင်းဆုံးဒါရိုက်တာစုတွေပါဝင်စု5စုရရှိသွားခဲ့ပါ යි ။တရုတ်နိုးလာချိန်မှာ Valentine Day ချစ်သူများနေ့ကိုမတိလိုက်ဖက်နဲ့ကြော်သွားလိုက်တဲ့စားရိတ်ဝန်ထမ်းအမျိုးသမီးတယောက်ကြောင့်စိုက်ရင်တည်းပြရိုက်ထားတဲ့ဇာတ်ကားဖြစ်ပါ යි ။တခါဝါရင်ထိုင်ဝမ်မင်းသမီးကြီးချန်ဆူဖန်းကအသက်82နှစ်ပါသူကအမှုပညာလောကမှာကျင်းလည်လာတာလဲနှစ်ပေါင်း60ကျော်ပါပြီသူကတော့ရုပ်ရှင်ကားနှစ်ကားအတွက်ဆုတွေရရှိပါတယ် dia tenen sure yoshin ga dwe akang song zat po min thami su na pro little pig woman sure yoshin zat ga dwe khang saung min thami su ri ba na ka long ga mi da su ye ta pe zat ga ri phit ja ba ri tu ga yin nong ga su ta kha ma le me ya bu dilo ti chu ywe khan ya de the ma raw ma ta kha ma na me pa wa ya ma ba
wo bu xiao zen me ban dan shi wo dui qi ta de shi wo nian qing de ru wei zhe
我也觉得对。没那么几天啊，罗。都来么少奶奶呢嘛，本地过来太忙了，得有上下的看嘛，把文件买了，就交到外。主要呢，这家里的嘛，罗，那个也修了嘛嘞，你来么多给吧。这一段这里也过来 ，Lost Cause 的优先在干啥罗？只有那个武汉出来，Democracy也得抓了下来，有阿里嘛，阿那外头也阿里来三五个三级那张，再顾他拉皮皮哦，阿刚从麦田优先输压多给吧嘞。 ที่โลกในทาริจาวเนี่ยที่สุดเป็นว่ามาที่โลกในงานป่าวันโบโบโปรอันแรงวิทยาศาสตร์ว่าที่โลกในงานเยี่ยยูเชนซีจีเอพูดว่าที่โลกในงานอนุปนิยมชนิดเนี่ยยูเชนการีที่สุดเป็นว่ามาเว็บเป็นจ้าวตามยึดทาริจไปทั้งวันเช้าเส้นนักคุณเอกเรียกว่าไต้หวันกับมาคาทาโลจิมบาร์ดีสุดชิมยมว่ามาณท้องเสือชิคุณดงอารอไต้หวันจะเรียกได้ยังไงที่โลกในงานนี่ไต้หวัน ควายทรัพย์เยอะแยะดีนี่เลยจังเท่าแข่งจังแม้เชสกาซึ่งมาว่าเบี้ยวตัวเกลือที่อยู่ในเงี้ยมาเยอะที่อนุปนิยมชนิดจ้ามาว่าเว็บแอนด์เนี่ยเจเจลังลังทักเข้ามาที่มุกฤษณีจ้าเอาชดเทาวันจงอ่ะตัวที่อยู่เพียงเล่าแข่งเสียไปสุราที่อยู่ตรงนั้นไม่อยู่ท่าเบี้ยวที่ลมอยู่ที่อยู่ในเงี้ยเนี่ยที่จ้าแยะดีนี่ไปสุริเบี้ยวสมมุติเรื่องก็โชคชะตีเดินเลยเสียไป ที่นี่ช่วยมีสุขที่เป็นวัยการโควิดกับเจ้าอย่างนี้กาลามลูลูกคนไหนลายเอาเด็กไปมีตัวอาวมีเงินจิ้มบ้านไหนเงี้ยไปไม่เลยช่วยปล่อยลาบีแต่ดูอาลูนักข่าวสิโกซินเนี่ยพิพาลีที่แค่หน้าลูเรียกคนไหนเตะยาวจิ้มบ้านไหนนักการอไต้หวันฮะโควิดกูเสมุกอาวมีเงินกันด้วยไหนมาเลยสุราพิจารณาเลยจ้าเลยพิพาลี ที่ตั้งอยู่ในหลังอาชีพสิงห์ก็วิวมาเป็นสิ่งที่น่าหน้าเนี่ยเอ็งอาเมเนอาชีพสิงห์มาทั่วเรื่องเป็นนิวาเรชั่นที่ตั้งอยู่ในหลังก็ยูยอเตียนอาชีพสิงห์ที่เจเนซึ่งยูมีแต่จะมาเสนอหน้าทั่วเรื่องฟิวเอเป็นสิ่งที่มีเมกซ์เซนซิสมาชิ้นให้มาเลยฟิวเอมีมาวันเย่ออนไลน์มาส่วนเนี่ยเฟซบุ๊กเนี่ยยูทูบสามยี่นาวีมาชูจานในจาวาเรชั่นเพื่อช่วยจะก้าวเดินในลิปสิบปีเนาะ
อคุสลับไปรอตัดเองเช่นเช่าโกเจียนยาปีบาเมย์อเมริกันยุ่งกับขันตำราจูบารังกาตุสุยาเผยตัวยาทาร์เรวันนี้นำไปสิงโกเอ็งอันนี้มาประมาณสองเจียนยาไม่รู้ขมายาบาร์เรตุเดียในงานชายวันนี้ห้องแอนโทนีบลิงเกนโกในงานชายวันนี้พิจิตรทาร์เรลุตัดเองในทัวร์ในบาร์เรตำราอุบามาสุยาเลเทอเมียวดาลงจงเยสิเมนตาวันยุคเรบลิงเกนเนตุตำราห้องจูบารังโนจาชินีเรสสันยิสิบาร์เร ตู้กูวันนี้อยากถูกพิจารณาเรื่องเรื่องนี้แต่ในเงื่อนไขนั้นไม่มาแต่ในฐานะตัวมีอาการในทวีปโพลาร์ว่าที่อยู่ในงานยีบินแอนด์ไม่ชัดเจนมุกกังวลในเรื่องในงานเรื่องกูยิ่งปั่นป่วนในเรื่องอเมริกันมีดาลงจงเยจัมเบ้โรเบิร์ตโอไบรอันที่คณะฟิลิปปินส์ในงานมันนิลามิโรโกตัวยาวเข้าไปอาเซียนอาชาในงานเฮก้าไอซ์โซย่าจัมเป้พ่อยกูเชมังโบตำราดูดาดีเนตุตำราโดนทรัมย์ยัดที่ในวันเร